to the Voice of America in Burmese.
မင်္ဂလာရှိတဲ့မနေ့ကင်းဖြစ်ကြပါစီခင်ဗျာ VOA American တိုင်းရဲ့2020ခုနှစ် February 9ရက်တနင်္ဂနွေနေ့မနေ့ကင်းအစီအစဉ်တွေကို American မြောင်းစုဝါရှင်တန် DC မြို့တော်ကနေလိုင်းဒိုမီတာ30 40 48တို့ကနေဓာတ်ရိုက်နားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနေ့ကင်းအစီအစဉ်တွေကိုတောင်းဝယူတင်ဆက်မှာပါ
မင်္ဂလာပါရှင်ကျွန်မသင်္ကီထိုက်ပါကိုရမင်းထွန်းနဲ့အတူသတင်းတွေကြီးညာပါမယ်ထိုင်းနိုင်ငံမြောက်ပိုင်းခိုရက်မြို့ကတာမီနယ် 21 shopping mall ကြီးထဲမှာခိုအောင်နေတဲ့တနတ်သမားကိုစီးနှင်နိုင်ရေးလုံခြုံရေးတပ်ဖွဲ့တွေစ조사နေကြရပါတယ်။အခုချိန်ထိသေဆုံးသူအနည်းဆုံး22ဦးရှိပြီးလူပေါင်း33ယောက်ဒဏ်ရာရထားပါတယ်။တရုတ်နိုင်ငံဟူပေပြည်နယ်မှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကြောင့်တနင်္ဂနွေနေ့မနေ့အစောထုတ်ပြန်ချက်အရ82ဦးထပ်မံသေဆုံးတာကြောင့်စုစုပေါင်းသေဆုံးသူ980ထိရောက်ရှိသွားပါပြီ။ဒီလိုထိတ်တန့်ရောက်တဲ့နေ့နားဆင်ကြရပါမယ်ရှင်
။ Okay ပါခင်ဗျာ။ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ပြန့်နှံ့မှုကြောင့်အလုပ်တွေရန်နာထားရတဲ့တရုတ်နိုင်ငံမှာစေယုံတွေတီထောင်ပြီးကုန်ထုတ်နေတဲ့အမေရိကန်စီးပွားရေးလုပ်ငန်းရှင်တွေစိုးရိမ်လာနေကြပါပြီ
။ Next week factories will be returning and I think at that point we'll know if in fact
American CIA လုပ်ငန်းရှင် Michael Brandon ပြောကြားသွားတာပါဒီအကြောင်းနဲ့အတူကွန်ဆာရာကိုတားမြစ်ဖို့လှုပ်ဆော်နေချိန်မှာမြန်မာနိုင်ငံတွင်းမှာဘယ်လိုအခြေအနေရှိမလဲဆိုတာနဲ့အပတ်စဉ်ကဏ္ဍတွေအဖြစ်ဒုအတန်အစီအစဉ်နဲ့စနေညဓာတ်ရိုက်လေလံအစီအစဉ်ကိုတင်ဆက်သွားဖို့ရှိပါတယ်အခုရင်ဆုံးတော့တနင်္ဂနွေနေ့မနေ့ကင်းနောက်ဆုံးရနိုင်ငံကသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုရဲမင်းထွန်းတို့ပြောပြပေးပါအောင်ဗျာ
ထိုင်းနိုင်ငံမြောက်ပိုင်းကခိုရက်လို့အသိများကြတဲ့နခွန်ရချက်စီမမြို့မှာလူ20ကိုပစ်တပ်ပြီး shopping mall ထဲပုံအောင်နေတဲ့စစ်သားကိုတနင်္ဂနွေနေ့မနက်ပိုင်းမှာဝင်ရောက်စီးနှင်တာမှာလုံခြုံရေးတပ်ဖွဲ့ဝင်တဦးသေဆုံးခဲ့ရတာကြောင့်အခုဆိုရင်သေဆုံးသူ22ဦးထိရှိသွားပြီလို့ကျန်းမာရေးဝန်ကြီးကပြောပါတယ်နောက်ထပ်လုံခြုံရေးတပ်ဖွဲ့ဝင်2ဦးလည်းဒဏ်ရာရထားတဲ့အကြောင်းကျန်းမာရေးဝန်ကြီးအနုတင်ချာဗေရာဂူးကပြောပါတယ်တနင်္ဂနွေနေ့မနက်ပိုင်းမှာတော့ခိုရက်မြို့တွင်းကတာမီနယ် 21 shopping mall ကြီးထဲမှာပောက်ကွဲသံတွေတနက်ပစ်ခတ်သံတွေထွက်ပေါ်နေပါတယ်။တာမီနယ် 21 shopping mall ကြီးအပြင်မှာတော့ရဲဒုတိယပုံမှုကြီးပွန်ဆက်ပရီဆက်ကအခုလိုပြောပါတယ်
။ကပ်ပေရူကရောပါဒီဟိုနိုင်ပါဆိုဟန်ပြေအောင်မှာမိတာ
shopping mall ကနေမထွက်နိုင်သေးတဲ့လူတချို့ရှိနေစေဖြစ်ပြီးသူတို့အတွက်စိုးရိမ်တဲ့အကြောင်းလုံခြုံရေးတပ်ဖွဲ့တွေကအထင်းမှာပိတ်မိနေသူတွေနဲ့ဆက်သွယ်နေပြီးသူတို့ရှိတဲ့နေရာကိုသိရအောင်လုပ်နေတဲ့အကြောင်းပိတ်မိနေသူတွေကတော့စိုးရိမ်ကြောက်လန့်နေကြပြီးစိတ်အေးအေးထားကြဖို့ရောက်တဲ့နေရာမှာပဲရှိနေကြဖို့နဲ့နေရာမှာဝတ်နေကြဖို့ပြောဆိုထားတယ်လို့ရဲဒုတိယပုံမှုကြီးကပြောဆိုသွားတာပါတနတ်သမားရှိနေတဲ့တာမီနယ် 21 shopping mall ကြီးတဲ့ကနေလွတ်မြောက်လာသူတဦးကလည်းအခုလိုပြောပါတယ်
ท่านบอกว่าคือมีคนที่แบบว่าอยากออกไปก็คือแบบให้มันไปต้องมีใครเจ้ามาก็คือรอจนกว่าจะมีเจ้าที่ตำรวจมารับ
အပြင်ကိုထွက်ချင်နေတဲ့လူတွေ shopping mall ကြီးထဲမှာရှိနေစေဖြစ်ကြောင်းသူတို့ထွက်ရင်ငောဘေးကင်းပါမလားဆိုတာမသေးကြတာနဲ့ရဲတွေလာတဲ့အထိတချို့ကစောင့်နေကြတာလို့ပြောသွားတာပါခိုရက်မြို့ကစနေနေ့နေကင်းပိုင်းတုန်းကစစ်သားတို့ကအိမ်တလုံးမှာစပြီးတော့တနက်နဲ့ပြစ်ခတ်ခဲ့ပြီးတဲ့နောက်စစ်တပ်စခန်းတစ်ခုထဲမှာဝင်ရောက်ပြစ်ခတ်တာပါအဲ့ဒီနောက်မှာတော့ Terminal 21 shopping mall ကြီးထဲကိုရောက်သွားတာဖြစ်ပါတယ်တွေ့ရလူတွေကိုတနက်နဲ့ပြစ်ခတ်တာကြောင့်အခုချိန်ထိသေဆုံးသူအနည်းဆုံး22ဦးရှိပြီး33ယောက်ဒဏ်ရာရထားပါတယ်ရှင်
။အသက်60ရွယ် American နိုင်ငံသားတူကိုရိုနာဗိုင်းရပ်စ်ကြောင့်စိတ်ကူးသမှုခံယူနေတဲ့ကျတာဘရီနီကဝူဟန်မြို့မှာသေဆုံးသွားခဲ့တယ်လို့ American တာဝန်ကပြောပါတယ်။ဒါကိုရိုနာဗိုင်းရပ်စ်ကြောင့်တရုတ်နိုင်ငံအတွင်းပထမဆုံးနိုင်ငံသားတူသေဆုံးရတာလည်းဖြစ်ပါတယ်။အသေးစိတ်ချက်လက်တွေကိုတော့တာဝန်ကထပ်မံပြောဆိုခြင်းမရှိပါဘူး။တရုတ်နိုင်ငံရဲ့ဝန်ကြီးဌာနရဲ့ညင်ညာချက်မှာတော့သေဆုံးသူဟာတရုတ်ဇာတိဖွား American နိုင်ငံသားလို့ဆိုပါရယ်။ Virus စတင်ပြန့်နှံ့ရာဟူပေပြည်နယ်ထဲမှာနောက်ထပ်သေဆုံးသူ82ယောက်တိုးလာတဲ့အတွက်စုစုပေါင်းသေဆုံးသူ980အထိရှိသွားပြီဖြစ်ကြောင်းလည်းပြည်နယ်ကျန်းမာရေးကော်မရှင်ကတနင်္ဂနွေနေ့မနက်မှာပဲညင်ညာချက်ထုတ်ပြန်ထားပါရယ်။နောက်ထပ်ကူးစက်သူ2148ယောက်တွေ့ရှိခဲ့တယ်လို့လည်းပြောပါရယ်။ကြာသပတေးနေ့မှာတော့တနေ့တည်းအများဆုံးအဖြစ76ဦးသေဆုံးခဲ့တာပါကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတယ်လို့တန်တရားရှိတဲ့အသက်60ကျော်ဂျပန်နိုင်ငံသားတဦးလည်းဝူဟာမြို့ဆေးရုံမှာဆေးကုသမှုခံယူရင်းသေဆုံးသွားခဲ့ကြောင်းနဲ့ဘယ်ရောဂါကြောင့်သေဆုံးလဲဆိုတာကိုအတည်ပြုဖို့ခက်ခဲကြောင်းဂျပန်နိုင်ငံသားရေးဝန်ကြီးဌာနကပြောပါတယ်က ကိုရိုနာဗိုင်းရပ်စ်ကြောင့်တရုတ်နိုင်ငံပြင်မှမှာတည်ဆုံသူဟာဖိလစ်ပိုင်နိုင်ငံမှာတည်ဆုံသွားခဲ့သူဟောင်ကောင်သားတူသာရှိပါတယ်။အခုချိန်အထိကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူစုစုပေါင်း 3,000 ခွဲလောက်ရှိပြီးတရုတ်နိုင်ငံပြင်ပနိုင်ငံပေါင်း 30 နီးပါးမှာကူးစက်ခံရသူ320ရှိပါတယ်ခင်ဗျာ။
တရုတ်နိုင်ငံမှာအဓိကပြန့်နှံ့ကူးစက်နေတဲ့ကိုရိုနာဗိုင်းရပ်စ်အရေးနဲ့ပတ်သက်တဲ့သတင်းမှားတွေကြောင့်လူထုကြားထိတ်လန့်ကြောက်ရွံ့မှုတွေဖြစ်စေတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ရဲ့အကြီးအကဲ Tedros Adhanom Ghebreyesus ကဆွစ်ဇာလန်နိုင်ငံဂျီနီဗာမှာလုပ်တဲ့စနေနေ့ကနေ့စဉ်သတင်းစာရှင်းလင်းပွဲအတွင်းမှာပြောဆိုသွားပါတယ
် To fight the flood of misinformation we're building a band of truth tellersthat disperse fact
တရင်ချက်လက်မှားတွေကိုခြေဖြတ်နိုင်မှုအတွက်အချက်လက်တွေနဲ့လှုပ်ကြံပြောနေတာတွေကိုကွဲပြားသွားစေမဲ့မှန်ကန်တဲ့သတင်းစကားတွေကိုပြောမဲ့သူတွေကိုစုစည်းနေပါတယ်လို့ပြောသွားတာပါဒါကြောင့်လဲလူမှုကွန်ရက်မီဒီယာအများအပြားနဲ့ဆက်သွယ်ဆောင်ရွက်နေရတဲ့အကြောင်းရင်းတစ်ရပ်ဖြစ်ကြောင်းလဲ WHO အကြီးအကဲကရှင်းလင်းသွားပါတယ်လူမှုကွန်ရက်မီဒီယာတွေဖြစ်တဲ့ Instagram နဲ့ YouTube တို့ကကြီးစုသူအများအပြားရှိနေတဲ့လူမှုကွန်ရက်ကမှာကြောကြားသူတွေနဲ့လည်း WHO ကဆက်သွယ်ပြီးကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်တဲ့သတင်းမှန်တွေဖြန့်ဝေပေးဖို့ပန်ကြားထားပါတယ်။ကိုရိုနာဗိုင်းရပ်စ်ပြန့်နှံ့ကူးစက်မှုတိုက်ဖျက်ရေးအတွက်ငွေကြေးထည့်ဝင်ချသူတွေကိုကျေးဇူးတင်ရှိကြောင်းဒါပေမဲ့လည်းရန်ပုံငွေမလုံလောက်သေးတာကြောင့်ထပ်မံထည့်ဝင်ချဖို့လည်းတိုက်တွန်းသွားပါတယ်။တရုတ်ရဲ့လေလာတွေးရှိချက်အစ်စ်တစ်ခုအရဆေးရုံတွေမှာယောဂပြန့်နှံ့ကူးစက်မှုတွေရှိနေရတာဟာဆိုရင်စင်ပွားတက်ရောက်မှုအန္တရာယ်ရှိတယ်လို့လည်း WHO ရဲ့အရေးပေါ်အစီအစဉ်အကောင့်ထက်ဖို့ရေးဆိုင်ရာအကြီးအကဲဒေါက်တာမာရီယာဘန်ခါခော့ပ်ကပြောပါတယ်။ဒါပေမဲ့လည်းပြီးခဲ့တဲ့ရက်နေ့ငယ်အတွင်းအစ်စ်ကူးစက်ခရမှုရုံနဲ့လာပေမဲ့လို့လည်းကျေနပ်အားရစရာတော့မရှိသေးဘူးလို့ကြွန့်ကျင်သူတွေကသတိပေးထားပါတယ်
ကိုရိုနာဗိုင်းရပ်စ်ကူးစက်ရောဂါတိုက်ဖျက်ရေးအတွက်အာရှဖွံ့ဖြိုးရေးဘဏ် ADB ကမြန်မာနိုင်ငံအပါအဝင်နိုင်ငံ6နိုင်ငံကိုဒေါ်လာ2သန်းပေးရမှာဖြစ်ကြောင်း ADB က February 9ရက်နေ့ကသတင်းထုတ်ပြန်ခဲ့ပါတယ်။အခုငွေကြေးအကူအညီဟာမြန်မာ၊ကမ္ဘောဒီးယား၊တရုတ်၊လာအို၊ထိုင်းနဲ့ဗီယက်နမ်နိုင်ငံတွေမှာနှိမ့်မြဆိုင်ရာအကူအညီရရှိဖို့နဲ့ကူးစက်ရောဂါတုံ့ပြန်ရေးစွမ်းရည်ခက်ခဲမှမှရှိလာဖို့အတွက်ပေးရတာပါ။အသေးစိတ်လုပ်ငန်းတွေအနေနဲ့ကျေးလက်ဒေသအပါအဝင်နိုင်ငံတွေရောဂါရှာဖွေစစ်ဆေးနဲ့စောင့်ကြည့်ရေးလုပ်ငန်းတွေပုံမကောင်းမွန်လာရေးအကြံပြုချက်တွေပေးရနိုင်ရေကျမကြီးစနစ်ပုံမူခိုင်မာကောင်းမွန်ရေးနဲ့ကပီးယောဂါတွေပေါ်တုံ့ပြန်မှုစွမ်းရည်ပုံမူကောင်းမွန်ရေးလုပ်ငန်းတွေပါဝင်ပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်ယောဂါရှာဖွေကုသရေးနဲ့တခွက်ကဆရာသုံးဆောင်တွေထောက်ပံ့ရေးမှာလည်းဒီထောက်ပံ့ငွေကိုအသုံးပြုပဲလို့ဆိုပါတယ် ADB ဥက္ကဋ္ဌမစ္စတာမတ်စတ်ဆူဂူအာစကာဝါက ADB အနေနဲ့အရေးပေါ်အခြေအနေမှာအဖွဲ့ဝင်နိုင်ငံတွေကိုလှင်လင်းမြန်မြန်နဲ့တည်တည်တံ့တံ့ထားပြီးအကူအညီပေးတဲ့အစီအလာရှိကြောင်းနောက်ထပ်လိုအပ်ချက်တွေနဲ့အညီအကူအညီထပ်မံပေးဖို့လည်းအစီအစဉ်ရှိကြောင်းပြောပါတယ်မြန်မာနိုင်ငံမှာလက်တလောကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူအဖြစ်အတည်ပြုထားသူမရှိသေးပေမဲ့မသင်္ကာစရာယောဂလက္ခဏာတွေ့ရသူတွေတချို့ကိုတော့စောင့်ကြည့်စစ်ဆေးနေပါတယ်။တန်တရာလူနာ2ဦးပါဝင်လူနာ10ဦးကိုဆေးရုံတွေမှာဆက်လက်စောင့်ကြည့်ကူတာပေးထားတယ်လို့လည်းမြန်မာနိုင်ငံကျန်းမာရေးနဲ့အကစားဝန်ကြီးဌာနကစနေနေ့မှာသတင်းထုတ်ပြန်ထားပါတယ်။အာရှဖွံ့ဖြိုးရေးဘဏ် ADB ဟာကိုရိုနာဗိုင်းရပ်စ်ကူးစက်ယောဂတိုက်ဖျက်ရေးမှာနိုင်ငံတွေအကြပူးပေါင်းဆောင်ရွက်နိုင်တဲ့နယ်ပယ်တွေကိုရှာဖွေဖော်ထုတ်ဖို့နဲ့နောက်ထပ်ငွေကြေးအကူအညီပေးရနိုင်ရေးအတွက်ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကတာဝန်ရှိသူတွေနဲ့အနီးကပူပေါင်းဆောင်ရွက်နေပါတယ်ခင်ဗျာ
ဗီအိုအမေရိကန်တံမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုက်ဒိုမီတာ32 kHz 9335လိုက်ဒိုမီတာ40 kHz 9689လိုက်ဒိုမီတာ48 kHz 6153ညနဲ့ဒုတိယနိုင်ဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
VOA မြန်မာပိုင်းစီစဉ်ရဲ့တင်းငွေတွေနဲ့မနေ့ခင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ကိုလွှတ်တော်တရားစွဲဆိုမှုမှာတက်တည်ထွက်ဆိုခဲ့တဲ့စစ်တပ်အရာရှိတဦးကိုအင်ပီရိုဝန်တန်းရာထုကဖိရှားလိုက်တာနဲ့ပတ်သက်ပြီးစနေနေ့မှာသမ္မတကကာကွယ်ပြောဆိုပါတယ်။အမျိုးသားလွန်ခြုံရေးကောင်စီမှယူကရိန်းအရေးကျွမ်းကျင်သူအဖြစ်တာဝန်ထမ်းဆောင်နေတဲ့ဒုတိယဗိုလ်မှူးကြီးအလက်ဇန်ဒါဘင်မန်ကိုတောက်ချန်နေတုန်းကအင်ပီရိုဒဲကနေအဆောင်အရှောင်နဲ့အပြင်ကိုခေါ်ထုတ်သွားခဲ့တာပါ။သမ္မတထရန့်မှာအပြစ်မရှိဘူးလို့အထက်လွှတ်တော်ကဆုံးဖြတ်ပြီးနှစ်ရက်အကြာမှာအခုလိုလုပ်တာဟာဆိုရင်သမ္မတကလက်စားချေတုံ့ပြန်လာလို့ဒုတိယဗိုလ်မှူးကြီးရဲ့ရှေ့နေကပြောပါတယ်။ CNN MSDNC တို့မှဒုတိယဗိုလ်မှူးကြီးဘန့်မန်းနဲ့ပတ်သက်ပြီးလှုပ်ကြံဖန်တီးပြောဆိုနေကြတာတွေဟာသူအကြောင်းကောင်းလာတွေကိုပဲစဉ်းစားရမလို့ဖြစ်နေတယ်ဆိုပြီးသမ္မတထရန့်က Twitter လူမှုကွန်ရက်မှာရေးသားပါတယ် MSDNC ဆိုတာကတော့သမ္မတက MSNBC သတင်းဌာနကိုရည်ညွှန်းရေးသားပုံရပါတယ်သူအနေနဲ့ဘန့်မန်းကိုမသိကြောင်းတခါမှလည်းစကားမပြောဘူးကြောင်းဒါပေမဲ့လည်းသူကအမိန့်ကိုမလိုက်နာသူအမှားယွင်းမရှိခဲ့တဲ့ယူကရိန်းသမ္မတနဲ့တယ်လီဖုန်းဆက်သွယ်ပြောဆိုမှုကိုမမှန်မကန်ပြောခဲ့သူဖြစ်တယ်ဆိုပြီးလည်းသမ္မတကရေးသားခဲ့ပါတယ်
ဒီမိုကရက်တစ်ပါတီသမ္မတလောင်းကိုယ်စားလှယ်အကြူရွေးကောက်ပွဲကိုနယူးဟမ်ရှိုင်းယားပြည်နယ်မှာလာမယ့်အင်္ဂါနေ့မှာမကျင်းပခင်ဒီမိုကရက်ပါတီအတွင်းကိုယ်စားလှယ်လောင်းဖြစ်ဖို့ရှင်းပြနေသူတွေအကြားစကားအခြေတင်ပြောပွဲကိုနယူးဟမ်ရှိုင်းယားပြည်နယ်မန်ချက်စတာမြို့မှာတောက်ကြံနေကပြုလုပ်ခဲ့ပါတယ်။အဲ့ဒီစကားစစ်ထိုးပွဲအပြီးမှာတော့ Iowa Caucus အကြူရွေးကောက်ပွဲမှာပထမနေရာရရှိခဲ့သူ Southern မြို့ဝန် Pete Buttigieg ကိုဂျန်နက်ကိုယ်စားလှယ်တွေကနိုင်ငံရေးကြော်ညာတွေအသုံးပြုပြီးတိုက်ခိုက်ခဲ့ပါတယ်။အဲ့ဒီအထဲ Iowa Caucus မှာစတုဒ္ဒနေရာသာရရှိခဲ့သူဒုတိယသမ္မတဟောင်း Joe Biden ကသူ့ရဲ့နိုင်ငံရေးကြော်ညာမှာ Pete Buttigieg ရဲ့နိုင်ငံရေးအတွေ့အကြုံနဲ့ Biden ရဲ့နိုင်ငံတာဝန်ကြားရှိထမ်းဆောင်ခဲ့တဲ့အတွေ့အကြုံကိုနှိုင်းယှဉ်ပြောဆိုသွားခဲ့ပါတယ်။သမ္မတ Obama လက်ထက်ကျန်းမာရေးဆောင်ရှားမှုစနစ်တွေကိုအတည်ပြုခဲ့ကမှာ Biden ကသူပါဝင်ခဲ့တဲ့အခမ်းအကဏ္ဍကိုမိမောင်းထုတ်ပြရင်းအဲ့ဒီအချိန်မှာ Pete Buttigieg က South Bend မြို့ထဲကတရားရီအောက်အလှပမီးအဆောင်ရောင်တွေထိုးညှိနေတဲ့ပုံနဲ့နှိုင်းယှဉ်ပြောကြားခဲ့ပါတယ်။ကြော်ညာရဲ့အဆုံးမှာတော့သူကကျွန်တော်တို့သမ္မတတဦးကိုရွေးချယ်နေတာဖြစ်ပါတယ်။ခင်ဗျားပါလုပ်ခဲ့တယ်ဆိုတာသိအရေးကြီးပါတယ်လို့ Joe Biden ကပြောပါတယ်။Pete Buttigieg ရဲ့ပြောရေးဆိုခွင့်ရှိသူ Chris Meagher ကတော့အဲ့ဒီနိုင်ငံရေးကြော်ညာဟာ Washington နိုင်ငံရေးလောကလုံခြုံရေးလှုပ်ရှားတစ်ခုဖြစ်ပြီးတာမန်ရရွာအဖွဲ့အစည်းတွေရဲ့လိုအပ်ချက်နဲ့စိုးရိမ်မှုတွေကိုတည်တည်အောင်ပြုလုပ်ထားတာဖြစ်တယ်လို့တုံ့ပြန်ပြောဆိုသွားပါတယ်ခင်ဗျာ
Afghanistan နိုင်ငံတောင်ပိုင်းကရဲစခန်းတစ်ခုရှိမှာစနေနေ့ညကအသေးခံဘုံးခွဲသမားရဲ့ကားဘုံးခွဲတိုက်ခိုက်မှုကြောင့်အနည်းဆုံးရဲတပ်ဖွဲ့ဝင်6ဦးသေဆုံးခဲ့ရပါတယ်။နေမြေမတည်ငြိမ်တဲ့ Helmand ပြည်နယ်ဂျာဆက်ဒီစထရိတ်မှာအသေးခံဘုံးခွဲသမားကစစ်တပ်သုံးဟမ်ဘီကနဲ့ဘုံးခွဲတိုက်ခိုက်တာဖြစ်ကြောင်းအာဖဂန်အစိုးရတာဝန်ရှိသူတို့က VOA ကိုပြောပါတယ်။သူကဈေးကြီးကိုပြစ်မှတ်ထားတိုက်ခိုက်ဖို့လာတာဖြစ်ပေမဲ့အသေးခံဘုံးခွဲသမားကိုရဲကဖောက်ထုတ်လိုက်နိုင်ချိန်မှာသူကကားဘုံးကိုဖောက်ခွဲလိုက်တာဖြစ်တယ်လို့လဲရဲဖွဲ့အကြီးအကဲက VOA ကိုပြောပါတယ်ရှင်
။အိန္ဒိယနိုင်ငံမှာအငင်းပွားပွဲနိုင်ငံသားဥပဒေအသစ်ကိုအတည်ပြုခဲ့ပြီးတဲ့နောက်ပထမဆုံးအကြိမ်ဖြစ်မြို့တော်နယူးဒယ်လီမြို့မှာအိန္ဒိယမဲဆန္ဒရှင်တွေကဒေသဆိုင်ရာရွေးကောက်ပွဲမှာစနေနေ့ကမဲပေးခဲ့ကြပါတယ်။အငင်းပွားပွဲနိုင်ငံသားဥပဒေအသစ်ဟာမွတ်စလင်စန့်ကျင်ရေးဥပဒေဖြစ်တဲ့ဆိုပြီးနိုင်ငံတော်ဆန္ဒပြပွဲတွေဖြစ်ပေါ်ကပြပီးတဲ့နောက်အခုကျင်းပတဲ့ရွေးကောက်ပွဲဟာအိန္ဒိယဝန်ကြီးချုပ်နရန်ဒရာမိုဒီရဲ့ဟိန္ဒူအမျိုးသားရေးဝါဒီအစိုးရကိုလူကြိုက်များမှုကိုစမ်းသပ်တဲ့ရွေးကောက်ပွဲတစ်ခုဖြစ်လာခဲ့ပါတယ်။ဒီဥပဒေကိုအပြင်းထန်ဆုံးကန့်ကွက်ခဲ့သူတွေဟာဒေလီမြို့ရင်းကမွတ်စလင်ရပ်ကွက်တွေကအမျိုးသမီးဖြစ်တာကြောင့်အခုဒေလီမှာကျင်းပတဲ့ပြည်내အစိုးရရွေးကောက်ပွဲဟာဝန်ကြီးချုပ်မိုဒီပေါ်ဆက်လက်လူကြိုက်များမှုရှိမရှိအဆုံးဖြတ်ပေးမှာဖြစ်ပါတယ်ခင်ဗျာ
ထိုင်းတရုတ်နိုင်ငံကသတင်းတွေကိုမတင်ကြီးထိုင်းတဲ့ကိုရဲမင်းထွန်းတို့ပြောပြခဲ့ကြတာပါခင်ဗျာအပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာအခုအရင်ဆုံးတော့သတင်းဆောင်မတွေဇက်တိုက်ထုတ်လွှင့်သွားမှာဖြစ်ပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့ခဲ့တာကြောင့်တရုတ်အစိုးရကနှစ်သစ်ကူအားလတ်ရဲ့ကာလကိုရပ်တိုးပေးလိုက်ချိန်မှာပဲနှစ်သစ်ကူကုန်ဆုံးတဲ့အခါမှာရောတရုတ်နိုင်ငံတွင်းကစက်ရုံအလုံးရုံတွေပြန်ဖွင့်ပါမလားဆိုပြီးအမေရိကန်နိုင်ငံကစီးပွားရေးလုပ်ငန်းရှင်အတော်များများယင်တမမနဲ့စောင့်ကြည့်နေပါတယ်ဒါကတရုတ်နိုင်ငံဟာကမ္ဘာပေါ်မှာကုန်စည်ပစ္စည်းတွေထုတ်လို့ရမှာအဓိကအကြဆုံးနေရာဖြစ်တယ်ဆိုတဲ့ချက်ကိုအထင်အရှားပြသလိုက်တာပဲဖြစ်ပါတယ်။ VOA သတင်းတော့ Michelle Queen San Francisco ကပေးပို့တဲ့သတင်းလွှာကိုတော့ကိုရဲမင်းထွန်းပြောပြမှာပါ
American လုပ်ငန်းရှင် Michael Brandon ဟာသူ့ရဲ့လုပ်ငန်းအတွက်တရုတ်နိုင်ငံကစက်ရုံတွေအပေါ်မိခိုအားထားနေရသူပါသူထုတ်လို့ရောင်းချတဲ့ပစ္စည်းတွေထဲပိုးမွှားကောင်နှိမ့်နှင်းတဲ့ Electronic ကိရိယာလိုပစ္စည်းတွေလည်းပါဝင်ပါတယ်သူအော်ဒါမှာထားတဲ့တရုတ်စက်ရုံပေါ်ကိုရိုနာဗိုင်းရပ်စ်ကရဲ့ဘလောက်ရိုက်ခတ်မလဲဆိုတာကိုဘရန်ဒန်တယောက်စောင့်ကြည့်နေရပြီလို့ဆိုပါတယ်။သူအော်ဒါမှာယူလေးရှိတဲ့စက်ရုံတရုံကကုသရောဂါစတင်ဖြစ်ပွားရာဝူဟန်မြို့ရဲ့အပြင်ဘက်မှာရှိပါတယ
်။ Next week factories will be returning and I think at that point we'll know if in fact there's
နောက်တစ်ပတ်ဆိုရင်စက်ရုံတွေပြန်ဖွင့်ကြပါတော့မယ်။အဲ့ဒီအချိန်ရောက်မှာပဲကိုရိုနာဗိုင်းရပ်စ်ပြဿနာပုံမပေါ်သိရလိမ့်မယ်ထင်ပါတယ်။ခုထိတော့ကျွန်တော်တို့ကကံကောင်းနေပါသေးတယ်။ဟိုရာမာထာကလောလောဆယ်မရှိသေးပါဘူး
။ အမေရိကန်ကုမ္ပဏီတွေကနှစ်စဉ်ဒီလိုတရုတ်နှစ်တကူချိန်ရောက်တိုင်းတရုတ်နိုင်ငံကဆက်ယုံတွေထုတ်လုပ်မှုကျဆင်းသွားမှာကိုကြိုတင်မျှော်လင့်ထားပြီးသားပါဒါပေမဲ့ဒီနှစ်မှာတော့ကိုရိုနာဗိုင်းရပ်စ်ပြန့်နှံ့ကူးစက်လို့တရုတ်ဆွေရကနှစ်တကူကာလကိုရပ်တိုးပေးခဲ့တာကြောင့်ဆက်ယုံတော်တော်များများအပေါ်တက်ရောက်မှုတွေရှိလာခဲ့ပါတယ်အခုလောလောဆယ်ပဲတရုတ်လုတ်ကားပစ္စည်းအစိပ်ပိုင်းတွေမရတာကြောင့်တန်ကိုရီးယားကဟွန်တိုင်းမော်ဒကားဆက်ယုံယာယီပိတ်ထားရပြီဖြစ်ပါတယ်။စစ်ထုတ်လုပ်ရေးလုပ်ငန်းတွေမော်ဒကားနဲ့အီလက်ထရောနစ်ပစ္စည်းထုတ်လုပ်ရေးလုပ်ငန်းတွေနဲ့လက်လီလက်ကားကွန်ပျူတာစတိုးဆိုင်ကြီးတွေအားလုံးအထိအနာနိုင်ဆုံးအခြေအနေမှာရှိနေပါတယ်။တရုတ်ပစ္စည်းတွေအပေါ်မိခိုနေရတဲ့အမေရိကန်ကုမ္ပဏီတွေအနေနဲ့တခြားရွေးချယ်စရာလမ်းလည်းမရှိဘူးလို့ San Francisco ကုန်သည်ကြီးများအသင်းက Jay Chang ကပြောပါတယ်။
What impacts China impacts the Bay Area. And so whatever
ဒီနိုင်ငံပေါ်ဂရရရင် San Francisco Bay Area ကိုလည်းဂရရမှာဖြစ်တယ်လို့သူကပြောသွားတာပါ။ဒီနိုင်ငံဟာဒီ area ရဲ့အဓိကကုန်သတ်နိုင်ငံလည်းဖြစ်တယ်လို့ဆိုပါရယ်။ဒီနိုင်ငံကိုစီးပွားရေးအရာပဲဖြစ်ဖြစ်၊ရင်းချမှုအရာပဲဖြစ်ဖြစ်၊ကျန်းမာရေးဘက်ကပဲဖြစ်ဖြစ်တက်ရောက်မှုရှိတဲ့ဆိုရင်ဒီ Bay Area မှာလည်းစီးပွားရေးအရာတက်ရောက်မှုရှိမှာပဲလို့သူကပြောပါရယ်။James Bolton ကတော့ San Francisco မြို့မှာရှိတဲ့လျှက်စစ်မီးအသုံးဆောင်တပ်ဆင်ပေးတဲ့ Pablo Design Company က Director တူပါသူစီကပစ္စည်းတော်တော်များများကတရုတ်နိုင်ငံမှာထုတ်လုပ်တဲ့ပစ္စည်းတွေဖြစ်ပါတယ်။သိမကြခင်မှာတော့တရုတ်အလုပ်သမားတွေစက်ရုံတွေစီအလုပ်ပြန်ဆင်းရတော့မှာပါ။ဒါကြောင့် Bolton တယောက် online ကနေစကားပြောဖို့စီစဉ်ထားပါတယ
်။ I will probably be WeChatting with all of my contacts in China and try to understand the real
ခီးသွားလာတဲ့လုပ်ငန်းတွေရပ်ဆိုင်းထားတာရဲ့အကျိုးဆက်ကိုနားလည်နိုင်ဖို့တရုတ်ကကျွန်တော်အဆက်အသွယ်တွေနဲ့ online WeChat ကနေစကားပြောရင်ပြောရပါလိမ့်မယ်အစိုးရရဲ့တရားဝင်သဘောထားကိုလည်းသိနိုင်ဖို့ပ
ါနိုင်ငံတွင်းအဝင်အထွက်တွေကိုပိတ်ပင်ပြီးတရုတ်တို့ကိုရိုနာဗိုင်းရပ်စ်ကူးစက်ရောဂါပြဿနာဖြေရှင်းဖို့ကြိုးပမ်းနေချိန်မှာပဲ global supply chain လို့ခေါ်တဲ့ကမ္ဘာကုန်စည်ထောက်ပံ့ရေးလမ်းကြောင်းအပေါ်ကိုရိုနာဗိုင်းရပ်စ်ပြဿနာကဘယ်အတိုင်းအတာအထိတက်ရောက်မှုရှိမလဲဆိုတာတဲတဲကွဲကွဲမခန့်မှန်းနိုင်သေးဘူးလို့ကြွန့်ကျင်သူတွေကပြောပါတယ်ခင်ဗ
ျကိုရဲမင်းတို့ပြောပြသွားတာပါခုတစ်ခါတော့ကျန်းမာရေးပြဿနာနဲ့ပတ်သက်လို့တင်ပြကြပါတယ်ကွန်းဆရာဟာကျန်းမာရေးအတွက်ဆိုးကျိုးဖြစ်စေပေမဲ့အာရှနိုင်ငံအတော်များများမှာကွန်းရာကိုနှိမ့်ချစွာစားသုံးနေကြဆဲဖြစ်ပါတယ်ကွန်းရာစားသုံးတာကိုကမ္ဘာတဝန်းတားမြစ်ကြဖို့ကမ္ဘာကင်ဆာရောဂါနှိကတိုက်တွန်းပေမဲ့မြန်မာနိုင်ငံမှာလည်းကွန်းဆတဲ့အလေးထားကရှိနေသေးတဲ့အကြောင်း Dev Grunbun ပေးပို့ထားတဲ့သတင်းလွှာကိုတော့မမများသတင်းအောင်တင်ပြမှာပ
ါမြန်မာနိုင်ငံမှာလမ်းမေးကွန်းရံဆိုင်တွေကိုနေရာအနှံ့မှာတွေ့နိုင်ပါတယ်ကွန်းဆတဲ့အလေးထားနဲ့အတူတွဲတွေ့ရတာကတော့ကွန်းသွေးကြောင့်ရဲရဲနေနေတဲ့သွားတွေနဲ့ကွန်းတွေးတွေပဲဖြစ်ပါတယ်ကွန်းဆတာကိုနှစ်သက်တဲ့ကိုဇော်နိုင်ကတော့
ဥမာကွန်းလို့ဆားလိုက်ပြီဆိုလို့ရှိရင်ပေါ့ဗျာနည်းနည်းခရွင်းနေပါသေးချင်းသွားမယ်တခုခုစိတ်ထဲနည်းနည်းပေါ့သွားတာပေါ့နော်
ကိုဝေထက်အောင်ကသူကွန်းဆရတဲ့အကြောင်းရင်းကိုအခုလိုပြောပါတယ
်တို့ဘာသာကနန်းလို့မွေးရင်ဘာသာမွေးရင
်ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့စစ်တမ်းတွေအရမြန်မာနိုင်ငံမှာအမျိုးသမီး25ရာခိုင်နှုန်းနီးပါးနဲ့အမျိုးသား60ရာခိုင်နှုန်းကျော်ဟာကွန်းရစားသုံးတယ်လို့ဆိုပါတယ်ကိုအောင်သူရကတော့သူကွန်းဆတာဟာ၈နှစ်ကျော်ပြီလို့ပြောပါတယ
်အလုပ်လုပ်တဲ့အခါရောပေါ့အိမ်ငိုက်တာလေးပြင်းတာလေးပေါ့နော်ကြောက
်ကွန်းရရဲမှာကွန်းရွက်ကွန်းသီးနဲ့ထုံးကိုအဓိကအသုံးပြုပြီးစီးရွက်ကြီးကိုလည်းထည့်ပြီးတော့စားကြပါတယ်။စီးရွက်ကြီးမှာပါတဲ့နီကိုတင်းဓာတ်နဲ့ကွန်းသီးမှာပါတဲ့အာကိုလင်ဓာတ်တွေဟာပေါင်းဆက်စားသုံးဖို့မသင့်ဘူးလို့ကျန်းမာရေးပညာရှင်တွေကပြောပါတယ
်။ And they are addictive chemicals. So by having two things together, people like to
ဒီဓာတ်တွေစေးဝါးတွေကဆွဲစီတဲ့အတွက်စားသုံးတဲ့သူတွေကိုထပ်ခါစားခြင်းစိတ်ဖြစ်စေတယ်လို့ပြည်သူ့ကျန်းမာရေးဖောင်ဒေးရှင်းအဖွဲ့ဥက္ကဋ္ဌဒေါက်တာတန်းစိန်ကပြောတာပါပြည်သူ့ကျန်းမာရေးဖောင်ဒေးရှင်းအဖွဲ့ကကျန်းမာရေးအတိုင်းမြင်ခံအဖွဲ့တစ်ခုဖြစ်ပြီးတော့မြန်မာပြည်သူတွေအတွက်ကျန်းမာရေးပညာပေးလုပ်ငန်းတွေကိုလည်းဆောင်ရွက်နေပါတယ်ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့စစ်တမ်းတွေအရပုံမှန်ကွန်းဆားသုံးသူတူဟာကရင်းကင်ဆာဖြစ်နိုင်ခြေတာမန်လူထက်ခုနှစ်ဆပိုပြီးတော့များပါတယ်ကွန်ဆာသုံးတာကြောင့်ဂရင်းကင်ဆာအစာပြွန်ကင်ဆာအဆုတ်ကင်ဆာနဲ့အစာအိမ်ကင်ဆာတွေဖြစ်နိုင်ပါတယ်။ကွန်းကို၁၀နှစ်လောက်ဇက်တိုက်စားနေမယ်ဆိုရင်ကျန်းမာရေးအတွက်ဆိုးကျိုးတွေပဲဖြစ်လာလိမ့်မယ်လို့ပြည်သူ့ကျန်းမာရေးဖောင်ဒေးရှင်းအဖွဲ့ဥက္ကဋ္ဌဒေါက်တာတန်းစိန်ကပြောပါတယ်။ကင်ဆာဖြစ်နေတာကိုလည်းမသိဘဲနဲ့သိတဲ့အချိန်မှနောက်ကျနေတတ်တယ်လို့လည်းသူကပြောတာပါ
။ Cancer is caused slowly and people do not know it.
ကွန်ဆာရာဟာကျန်းမာရေးအတွက်ဆိုးကျိုးတွေသာပေးတယ်ဆိုပေမဲ့မြန်မာနိုင်ငံမှာတော့လူအတော်များများကကွန်ဆာတဲ့အလေအထားကိုမဖြောင့်နိုင်ကြသေးတာကိုတွေ့ရပါတယ်ရှင်
။မ
မမြသဇင်အောင်ပြောပြခဲ့တာဖြစ်ပါတယ်အခုတော့ Frontier မြန်မာမီဒီယာကပေးပို့တဲ့ဒုအတန်ကန္တာကိုနားဆင်ရမှာဖြစ်ပါတယ်ဒီတစ်ပတ်အစီအစဉ်မှာတော့မြန်မာနိုင်ငံမှာမှုရေးဆေးဆွေးနေကြတဲ့ပြဿနာကိုစကိုင်းတိုင်းမှာလူလူနီးနဲ့ဘယ်လိုဖြေရှင်းနေကြသလဲဆိုတဲ့အကြောင်းကိုကြားရမှာဖြစ်ပါတယ်
မင်္ဂလာပါရှင်မြန်မာနိုင်ငံတော်ကလူခွေရင်းနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုသတင်းဆောင်မအဖြစ်တင်ဆက်ပေးလျက်ရှိတဲ့ဒို့အတန် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ကျွန်မကတော့ဇာနီပါဒီတစ်ပတ်မှာတော့သခိုင်းတိုင်းဒေသကြီးတွင်မွေးရဆေးဆွဲမှုတန်းကိုလူလူအဖြစ်တံမြန်တိုက်ခိုက်ခဲ့တဲ့သတင်းဆောင်မကိုတင်ဆက်ပေးသွားမှာပ
ါဒီတော့ရောင်းရတဲ့ခါတိုင်းဒီမှာမိန်းမစီကလေးတွေနဲ့ဒီတစ်ယောက်ကလည်းဒုတိယလေးဆိုတော့ဆေးသမားတွေကသက်ပဲတက်သွားမလားမရိမဲပြင်သွားမလားလူပဲလူမလားစိုးရင်ပူပန်းနေရတယ
်ဒီစီစဉ်ကိုဒို့အတန်ရဲ့မိတ်ဖက်မီဒီယာဖြစ်တဲ့ Frontier မြန်မာမှသတင်းထောက်ကျော်လင်းထွန်းကဆက်လက်တင်ဆက်ပေးသွားမှာဖြစ်ပါတယ
်ဆိုရဆေးုံရှင်းမှာကိုသိန်းစုဟာမဒရုံတောက်တုံးကိုစောင့်ဆိုင်နေပါတယ်ကောလင်းမှာပဲမွေးဖွားကြည့်ပြင်းခဲ့သူကိုသိန်းစုဟာ2003ခုနှစ်လောက်ကနေနံပါတ်4စတင်သုံးဆွဲခဲ့တာပါမူရဆေးပေါ်မြရဒေတာတစ်ခုဖြစ်တဲ့ကချင်ပြည်နယ်ကကြောက်စိမ်းမိုင်းတွေမှာသူဟာနှစ်အတန်ကြာတောရောက်လုတ်ကင်ခဲ့ဘူးသူပါ။ဘာ
လို့ပြောတာပြောပါ့မ
လဲ။ရှိတယ်ကျွန်တော်တို့ရွာမှာရှိတယ်ယ
ူ။2018ခုနှစ်မှာတော့ကိုသိန်းဆိုးဟာကြောက်စိမ်းမိုင်းတွေကိုစွန့်ခွာခဲ့ပြီးကောလင်းမှာပဲအိမ်တော်ပြုတ်ကတီတီငိငိအလုပ်တစ်ခုနဲ့ဘဝအခြေချခဲ့ပါတယ်။အပြင်းမအားဖြင့်တီငိအေးဆေးသူဖြစ်ပေမဲ့ဟီရိုအင်းခေါ်နိုင်ငံတကာမှာနံပါတ်4လို့လည်းလူသိများတဲ့မွေးရဆေးကိုတိတ်တဆိတ်ဆက်သုံးနေခဲ့ပါတယ
်။ကျွန်တော်ကရှင်းပြောရစွန့်တော့ရောဂါရှိတာကိုကျွန်တော်မသိတာ။ तू ကအရင်သိတာ။ ठी တခါ तू ကပြန်တော့တာပေါ့ဗျာ။ပြန်တော့ကျွန်တော်မသိတာဘူး။ HIV ရှိတာပေါ့။အဲ့ဒါကိုကျွန်တော်မသိဘူး။ तू ကမူရစီဝါနဲ့ထိန်းထားသလိုဖြစ်နေ။အဲ့လိုရတယ်အလုပ်လုပ်လို့ရတယ်ဖြစ်နေတော့ကျွန်တော်မသိတော့ဘူး
။ကြောက်စိမ်းမိုင်းလုံသားတွေကြားမှာမတန်ရှင်းတဲ့မူရစီထုတ်အပ်တွေကိုတယောက်တစ်လှည့်ဝင်ကသုံးဆွဲရမှာ HIV ကူးစက်မှုတွေကလည်းများပြားလျက်ရှိပါတယ်။ကိုသိန်းဆိုးကတော့ तू HIV ကူးစက်ခံရတာဟာဖားကတ်မှာပြည်တစားတွေနဲ့အကာအကွယ်မဲ့ပျော်ပါးခဲ့မှုကြောင့်လည်းဖြစ်နိုင်တယ်လို့ဆိုပါတယ်။လက်ရှိချိန်မှာတော့သူဟာကောလင်းမြို့နယ်ထွေထွေဆေးရုံမှာနေ့စဉ်မဒရုံတိုက်ကြွေးကုသမှုကိုခံယူလျက်ရှိတယ်လို့ HIV ရောဂါအတွက်လည်း ARD ဆေးဝါးများကိုအဆိုပါဆေးရုံမှပင်ရယူတောက်သုံးလျက်ရှိပါတယ်။ပြီးခဲ့တဲ့လကပဲကောလင်းကနေခေါင်းစည်းသတင်းတစ်ပုဒ်တက်လာပါတယ်။အဲ့ဒါကတော့ဒေါ်မီမီကြီးဆိုတဲ့အမျိုးသမီးကမူရစ်ဆေးထိုးအခွန်တွေကိုခြင်နှောင်းကြီးထဲထည့်ပြီးလူမှုတွဲဆောင်ပွဲတစ်ခုမှာသခိုင်းတိုင်းဝန်ကြီးချုပ်ကိုထိတ်တိုက်တင်ပြခဲ့တဲ့သတင်းဖြစ်ပါတယ်။ဒေါ်မီမီကြီးဟာကောလင်းမြို့နယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီရဲ့အမှုဆောင်ကော်မတီဝင်တဦးဖြစ်ပါတယ်။သူ့ရရတဲ့ကမူရစ်ဆေးပြန့်နှံ့နေမှုအခြေအနေကိုတင်ပြခဲ့ပြီးနောက်မှာဒေါ်မီမီကြီးဟာမူရစ်မောင်ခိုသမားတွေလို့ယူဆနိုင်သူတွေရဲ့အသက်အန္တရာယ်ချိမ့်ချောက်မှုတန်းတွေခံခဲ့ရပါတယ်။ဒါကြောင့်ပဲကောလင်းကိုခိတ္တရာကြီးစွန့်ခွာရတဲ့အခြေအနေထိတိုင်ဖြစ်လာခဲ့ပါတယ်။
မေစုကပြောတယ်မကြောက်ဘူးဆိုလို့မရှိဘူး။ကြောက်ကြောက်ကြောက်ရမယ်။ဘယ်ဟာမျိုးကိုမကြောက်ကြောက်ရမယ်ဆိုလို့ရှိရင်လည်းမဟုတ်တာလောက်ရမှာကြောက်မမှန်တာလောက်ရမှာကြောက်မှန်တာလောက်ရမှာကြောက်ဆံမလို့ဆိုတော့တိုင်းနဲ့ပြည်နဲ့တွဲဆုံပေါ်မှာပြောထားတဲ့စကားအမေကအသေးမှတ်ထားတယ်ဒါပေမဲ့တရားမှာတော့ကြောက်တော့ပါပဲတရားမှာကြောက်တော့ပေါ့မသိချင်သေးဘူးပေါ့နော
်ကောင်းလင်းမြို့နယ်ကျွန်းလာကုန်ကြေးရွာနေလူထုအနေနဲ့တော့ဥပစိန်ခေါင်းဆောင်ပြီးမူးစိတ်တအဖွဲလေးကိုဖွဲ့စည်းလိုက်နေပါတယ်မူးစိတ်တအဖွဲဆိုတာကတော့မူးရဆေးဝါးနဲ့စိတ်ကိုပြောင်းလဲစေတဲ့သောဆေးဝါးများအန္တရာယ်တားဆီးနှိမ်နေရရွာလူထုအခြေပြုအဖွဲ့ငယ်လေးဖြစ်ပါတယ်
ဒီတော့ရောင်းရတဲ့ခါတိုင်းဒီမှာမိန်းမစီကလေးတွေနဲ့ဒီတယောက်ကလည်းဒုက္ခတာလေးဆိုတော့ဆေးသမားတွေကသက်ပဲတက်သွားမလားမရိမဲပြင်းသွားမလားလူပဲလူမလားစိုးရင်ပူပန်းနေရတယ်ဒီဘက်ကြီးကလည်းပေါင်းပေါင်းပြောင်းလို့လို့မရဘူးစိတ်တင်းနေတဲ့စိတ်ပူနေရတာပေါ့နီးရ
ဒီလိုစိုးရင်ပူပန်းမှုတွေကြောင့်ပဲဥပစိန်ပါဝင်ရွာကန်တချို့ကမူးစိတ်တာအဖွဲကိုဖွဲ့စည်းခဲ့တာဖြစ်ပါတယ်အဖွဲအနေနဲ့ရသူရသားတွေကိုမူရဆေးဝါးနဲ့ပတ်သက်တဲ့အသိပညာပေးမှုတွေလှုပ်ဆောင်ရတယ်လို့ရဲတပ်ဖွဲ့ကိုတရင်ပေးခြင်းဖက်စီယာမှာပါဝင်အားဖြည့်ခြင်းတွေကိုလည်းလှုပ်ဆောင်ပေးရပါတယ်။ပညာရှင်တွေကတော့မူရမောင်ခိုကုံကူးမှုတွေဟာနိုင်ငံအတွင်းမှာနက်နက်နက်နက်အမြင့်တွယ်နေပြီလို့ရှုမြင်သုံးသပ်ကြပါတယ်။မြန်မာနိုင်ငံမူရဆေးဝါးစန့်ကျင်ရေးအသင်းမာနာရဲ့ဥက္ကဋ္ဌဦးစိုးဝင်းကတော့
တကယ်တော့ကျွန်တော်တို့တိုင်းရင်းသားညီကိုအချင်းချင်းအသိမြတ်တဲ့ဟာပဲ။အူမပြပြုံးတဲ့ကျွန်တော်တိုင်းတားလဲတိုင်းမရှိဘူးနော်။ရှားမှာဆို3-4ပဲလို့ရှိရင်သူတို့ကိုယ်တိုင်လေးပဲသူတို့ရဲ့ဒီတပ်ဖွဲ့ဝင်တွေ survive ဖြစ်အောင်ပေါ့နော်။ဘဝရည်တည်နေထိုင်ရေးနောက်တစ်ခုကတော့ဒက်နဲ့ခရမ်းမီကြောက်တက်ဆင်ရေးတမတော်ကိုရှင်ပြီးတော့တိုက်ခိုင်းအောင် ခင်မီလေးနဲ့ဒီဘက်ကဝယ်ယူတက်စနေရောဒါတွေဘယ်ပစ္စံတွေရတယ်ဘယ်ပစ္စံသူတို့ business မှာမရှိပဲနဲ့မရှိတော့ဒီမွေးစီဝါပဲရောင်းလောက်တယ်ဗျာ
သူဟာမြန်မာနိုင်ငံရဲတပ်ဖွဲ့မှာရဲချုပ်တာဝန်အထိထမ်းဆောင်ပြီးအငြိမ်းစားယူခဲ့သူဖြစ်တယ်လို့မွေးစီဝါနဲ့စိတ်ကိုပြောင်းလဲစေသောစီဝါများအန်ရရဲ့တာစီကာဝယ်ရေးဗဟိုအဖွဲ့မှာလည်းဥက္ကဋ္ဌတာဝန်ထမ်းဆောင်ခဲ့ဦးပါတယ်မြန်မာနိုင်ငံဟာကမ္ဘာမှာအာဖဂန်နစ္စတန်နိုင်ငံပြီးရင်ဘိန်းဆိုင်ပြိုထုတ်လုပ်မှုဒုတိယအများဆုံးနိုင်ငံဖြစ်ပါတယ်။ဒါပေမဲ့ယခုနှစ်ပိုင်းတွင်မှာမက်သာဖက်တမင်းထုတ်လုပ်မှုတွေမြင့်တက်လာတာနဲ့အမျှဘိန်းဆိုင်ပြိုမှုကလည်းလျော့ကျလာပါတယ်။မြန်မာနိုင်ငံမှာဟီရိုအင်းအပါအဝင်ဆေးပြားတွေဖြစ်တဲ့ယာဘအိုက်စ်တိုရဲ့ထုတ်လုပ်မှုတွေမှာပါလက်နက်ကိုင်အဖွဲ့အစည်းချို့ရဲ့ပါဝင်ပတ်သက်မှုတွေရှိနေပါတယ်။ပြည်ပနိုင်ငံတွေကိုတင်ပို့ဖို့မူရစ်ဆေးတွေအကြီးအကျယ်ထုတ်လုပ်နေစဉ်မှာပြည်ရင်းမှာတော့ဈေးပေါ်တဲ့ယာဘနဲ့ဟီရိုအင်းလိုမူရစ်ဆေးတွေကိုနိုင်ငံနဲ့တဝန်ရောက်ချနေတာဖြစ်ပါတယ်။ကျွန်းလာကုံရွာသားအချို့ကတော့သူတို့နယ်ကရဲတပ်ဖွဲ့ဝင်တွေကမူရစ်မှောင်ခိုသမားတွေနဲ့လက်ပေးလက်ယူဆက်နွယ်မှုတွေရှိနေနိုင်တယ်လို့တန်တရားရှိကြပါတယ်။ရဲမှုအောင်ဆန်းဦးကတော့
မူရစ်ဆေးဝန်နဲ့ပတ်သက်ပြီးတော့ကျွန်တော်ရဲ့တပ်ဖွဲ့ဝင်ကကင်းတယ်။ဘာမှအပြေယူနေမှာရှိရှိဘာဖြစ်လို့ကင်းလဲဆိုတော့ပြောနေပြောတင်နေဆိုတော့ကျွန်တော်တို့ဖန်တီးရမိတဲ့ဖိတ်ကားတွေကတအားများတဲ့ခဏကဒီရတော်ရှိတယ်။မွေးစုံကလည်းဖမ်းမိထားတဲ့တဲ့ခဏကဒီရတော်ရှိတယ်။2019 2020 2021 2022ဒါကြောင့်ရှိတဲ့အတွက်ကြောင့်ဒီအဖွဲ့တွေနဲ့ကျွန်တော်ရှိတဲ့တပ်ဖွဲ့ဝင်တွေနဲ့ပတ်သက်မှုမရှိနိုင်ဘူးဆိုတော့ဒီမှာတော်တော်လေးရတယ်။အဲ့ဒါအဓိကချက
်ဘလို့ပဲဖြစ်ဖြစ် NLD ပါတီမှကောလင်းမြို့နယ်လွှတ်တော်ကိုယ်စားလှယ်ဦးမျိုးစောအောင်ကတော့ရတက်ဖွဲ့ဝင်တွေနဲ့မူရစ်မှောင်ခိုသမားတွေအကြားဆက်နွယ်မှုမရှိဘူးဆိုတဲ့အချက်ကိုသူ့အနေနဲ့မယုံကြည်ကြောင်းပြောကြပါတယ်။
ကျွန်တော်ကတော့လူတော်ကူစလေတယောက်အနေနဲ့ကတော့ရဲရောကျွန်တော်တို့အုပ်ချုပ်ရေးရောကျွန်တော်အများနဲ့မှားတာတခုရှိရဗျာ။ဒီနေ့ပတ်သက်ရင်လုံးဝတောင်းမဆားပါနဲ့ဆိုပြီးကျွန်တော်မှားတာရှိတယ်ရှိတယ်။ဒါပေမဲ့လက်ပိလက်ယူတွေကင်းလို့နေတယ်လို့ကျွန်တော်မှယုံကြည်ချက်မရှိပါဘူး။ကင်းနေတာတော့ကျွန်တော်ရှိမှမမြင်ရဘူး။ဒါပေမဲ့လက်ပိလက်ယူကင်းတယ်လို့ကျွန်တော်ယုံကြည်ချက်မရှိဘူ
း။ကောလင်းမြို့နယ်ပြည်သူ့ဆေးရုံမှာပြင်ပလူနာအဖြစ်နဲ့လက်ရှိမတရုံနေစဉ်လာရောက်တောက်တုံးနေသူပေါင်းက200ကျော်ရှိပါတယ်။ဆေးရုံအုပ်ကြီးဒေါက်တာမိုးဆွေကတော့မူရစ်ဆေးဝါးနဲ့ပတ်သက်ရင် harm reduction လို့ခေါ်တဲ့ NLA ရှင်းချမှုဆိုင်ရာကုထုံးတွေဟာမူရစ်ဆေးဆွဲလူနာအတွက်တာမကလူဖွဲ့စည်းအတွက်ပါဖြစ်ပွားလာနိုင်တဲ့စိုးကျိုးတက်ရောက်မှုတွေကိုရှင်းချပေးနိုင်တယ်လို့ဆိုပါတယ်။အဲ
မတရုံတောက်တာကြတော့ကျွန်တော်တို့ကမှတ်ပုံတွေထားရင်ဒါတင်ဝင်တောက်ရလားမတရုံကျွန်တော်တို့ကမှတ်ပုံတွေထားရင်တင်ဝင်တောက်ရလဲသူတို့ဟိုလောက်ဆရာမလို့အဲ့လိုတင်ဝင်တောက်ရလားလေးမှာသူ့အနေနဲ့ပြီးတော့သူတို့ဟုတ်လားဆေးသမားတွေပါဆိုတော့သူကဟိုဆေးလုံးမဆိုတဲ့ငွေကြီးလဲသူတို့လိုတယ်အငွေကြေးလိုတဲ့ခါမှာပါလို့လားငွေကြေးလိုတဲ့ခါမှာဒီငွေလိုတဲ့ဒီငွေရောင်းတို့ဖန်ပြီးမှာဟုတ်လားမတမာမှုတွေရှိတ
ယ်သူစရာမှုတွေရှိ
တယ်ဟုတ်တယ်အဲ့ဒီငွေနဲ့တို့ဒီဆေးဘိုးရောင်းတို့ဖန်ပြီးကြတယ်เนาะအဲကျွန်တော်တို့က
မတမာမှုတွေဟုတ
်လားအဲ့ဒီဒီမတမာမှုတွေကိုလေဟုတ်လားတို့ဒီမှာအလကားတော့ရတယ်အလကားတော့ရတော့မတမာမှုတွေတို့လုစရာမလိုတော့ဘူ
းဆေးရုံရဲ့မတရုံတိုက်ကုသဆောင်မှာတော့တူးတဲ့သောအစိုးရဝန်ထမ်းဖြစ်သူအကြီးတန်းသူနာပြုဆရာမကြီးဒေါ်တီရာမြင့်ကိုမနာအဖွဲ့မှဝန်ထမ်းနှစ်ဦးကကူညီပေးလျက်ရှိပါတယ်။တူနာပြုဆရာမကြီးဒေါ်တိရာမြင့်ဟာဆယ်စုနှစ်သုံးခုထက်မနည်းအတွေ့အကြုံရှိတဲ့အကြီးတန်းတူနာပြုဆရာမကြီးတဦးဖြစ်ပေမဲ့သူ့ရဲ့လစာကတော့တစ်လကို2,300ပဲရရှိပါတယ်။မူရစ်ဆေးဆွဲသူအရေးအတွက်ဟာကောလင်းမြို့နယ်မှာနှစ်စဉ်မြင့်တက်လာတယ်လို့ပဲလိုအပ်ချက်များစွာရှိသေးတဲ့သူတို့ရဲ့ဆေးရုံအနေနဲ့လည်းစိန်ခေါ်မှုတွေနဲ့ရုန်းကန်နေရတယ်လို့ဒေါ်တိရာမြင့်ကပြောပါတယ်။မူရစ်ဆေးဝါးနဲ့ပတ်သက်လာရင်အသိပညာပေးရတဲ့တာစီကာဝယ်ရေးတွေဟာအကောင်းဆုံးဖြစ်တယ်လို့သူမကဆိုပါတယ
်အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေနပ်မယ်လို့တို့အတန်ဖွဲ့သားတွေကမျှော်လင့်မိပါတယ်မင်္ဂလာရှိသောနေ့လေးဖြစ်ပါစေရှင
် Frontier မြန်မာသတင်းမီဒီယာကတင်ဆက်ပေးနေတဲ့တို့အတန်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်မကြာခင်မှာစနေညတိုက်ရိုက်လေလံအစီအစဉ်ကိုနားဆင်ရတော့မှာပါဗီဒီယိုကိုနားဆင်တဲ့အတွက်ကျေးဇူးပါ
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19.25 32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပချင်းည 10:00 မှာလိုင်းဒိုမီတာ 25.32 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်ဗျာခင်ဗျာမြန်မာစံတော်ချိန်မနက်6:00ခွဲရှိပါပြီ။ VOA American Tan ရဲ့အခုထုတ်လွှင့်နေတဲ့တင်းငွေတွေမနက်ခင်းအစီအစဉ်ကိုမနက်9:00အထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 983ညလိုင်းဒိုမီတာ48 kHz 6153ညအပြင်လိုင်းလက်မီတာ190ကပါတိုးချက်ထုတ်လွှင့်နေတာဖြစ်ပါတယ်။အခုတော့စနေညတိုက်ရိုက်လေလိုင်းအစီအစဉ်ပြန်လည်ထုတ်လွှင့်ဖို့အချိန်ရောက်လာပါပြီ။ရခိုင်မှာအင်တာနက်ဖြတ်တောက်တာဘာအကျိုးရှိသလဲဆိုတဲ့အကြောင်းကိုဆွေးနွေးကြပါမှာ။ပလောဝနဲ့ရခိုင်ပြည်နယ်တွင်မြို့နယ်ရှင်းမြို့နယ်မှာအင်တာနက်ဆက်သွယ်ရေးဖြတ်တောက်လိုက်တာဟာတကယ်ပဲလှုပ်ဆောင်တဲ့လုပ်ရက်တစ်ခုပါလား။အခုလိုအင်တာနက်ဆက်သွယ်ရေးဖြတ်တောက်တဲ့အဓိကရည်ရွယ်ချက်ကဘာပါလဲ။ဘယ်သူတွေနှိမ့်နာနိုင်ပါသလဲ။စတာတွေကိုစနေညတိုင်းရိုက်လေလိုင်းအစီအစဉ်မှာကိုကျော်ကျော်သိန်းဆွေးနွေးတင်ပြထားပါတယ
်။မင်္ဂလာပါခင်ဗျာ။စနေညတိုင်းရိုက်လေလိုင်းအစီအစဉ်ကကြိုးဆိုပါတယ်။ဒီကရက်ဖေဖော်ဝါရီလ3ရက်တနင်္လာနေ့ကစပြီးတော့ချင်းပြည်နယ်ကပလောဝါမြို့၊ရခိုင်ပြည်နယ်မြောက်ပိုင်းကဘူဒီတော်မောင်တော်ရသေးတော်ပုံနှကျွန်းမြောက်ဦးကြောက်တော်မြေပုံနဲ့မင်းပြမြို့နယ်ရှင်းမြို့နယ်စုစုပေါင်းဆိုတော့ကိုမြို့နယ်ပေါ့ဗျာအဲဒီမြို့နယ်တွေမှာအင်တာနက်ဆက်သွယ်ရေးတွေကိုရပ်ဆိုင်းလိုက်ပါတယ်ခဏရပ်ထားလိုက်တယ်ပေါ့လေယာယီရပ်ထားလိုက်တယ်ပေါ့ပြောထားတာတော့3လလို့ကျွန်တော်တို့သိထားပါတယ်ဆိုတော့အခုလိုမျိုးဒီနေရာတွေကဒါကျွန်တော်တို့ပြည်သက်တွေအားလုံးသိထားပြီးတဲ့အတိုင်းပဲမြမတက်မတော်နဲ့ရခိုင်တက်တော်အေးအေးလက်နက်ကင်ဖွင့်နေတိုက်ပွဲတွေမကြာခဏဆိုသလိုအပြင်းထန်ကြိုကြားကြိုကြားနေစဉ်လိုပဲတိုက်ပွဲဖြစ်နေတဲ့နေရာတွေပါဆိုတော့အဲ့ဒီတိုက်ပွဲဖြစ်နေတဲ့နေရာတွေမှာအင်တာနက်ဆက်သွယ်ရေးကိုဖြတ်တောက်လိုက်တာကတကယ်ပဲလှုပ်ဆောင်တဲ့လိုရက်တစ်ခုပါလို့ကျွန်တော်တို့သောတာရှင်တွေကယူဆပါသလားဒီလိုဖြတ်တောက်လိုက်တဲ့အဓိကရည်ရွယ်ချက်ကရောဘာဖြစ်မယ်လို့ယူဆပါသလဲဒီလိုအင်တာနက်ဆက်သွယ်ရေးဖြတ်တောက်လိုက်တာကနေဘယ်သူတွေအကျိုးရှိပြီးတော့ဘယ်သူတွေနစ်နာမယ်လို့ပြောနိုင်ပါသလဲဒါကိုကျွန်တော်တို့ဒီညအဓိကဆွေးနွေးသွားကြဖို့ပါပင်တိုင်ဆွေးနွေးသူ2ဦးကျွန်တော်ဖိတ်ခေါ်ထားပါတယ်ဒီနေရာမှာပင်တိုင်ဆွေးနွေးသူ2ဦးကတော့ကျွန်တော်တို့ရဲ့ရခိုင်ခြေစိုက် view ရေသတင်းတော့ကိုတက်နိုင်ပါကိုတက်နိုင်ကတကယ်မြေပြင်ပေါ်မှာသတင်းယူနေတာဖြစ်တဲ့အတွက်ကိုတက်နိုင်ရဲ့မြေပြင်ပေါ်ကအခြေအနေတွေကိုကျွန်တော်တို့ကြားကြရပါမယ်နောက်တစ်ယောက်ကတော့ကျွန်တော်အခုကျွန်တော်တို့ထုတ်လို့ရမှုကိုရနိုင်ကဆက်သွယ်နေတော့မှရှိပါသေးတယ်ကျွန်တော်တို့ဆက်သွယ်ရတဲ့အချိန်မှာလီလိုက်မော့တင်ပြီးတော့ကျွန်တော်တို့ဆက်ဆွေးနွေးတော့ကြပါမယ်ဒီစီစဉ်အတွဲဒါရက်ပေါင်ဝင်ဆွေးနွေးခြင်းနဲ့တော်ရရှင်တွေလည်းပုံမှန်ထက်များတယ်လို့ပြောရပါမယ် email ပို့ထားတာကျွန်တော်တို့ Facebook မှာမှတ်ချက်ရေးထားတာကျွန်တော်တို့ရဲ့ VOA Burmese NewsFacebook Messenger ကနေတစင်ပြပို့ပြီးတော့ဆွေးနွေးထားတာအတော်များများကိုရှိပါတယ်။ကျွန်တော်အချိန်ရတဲ့25မိနစ်အတွင်းမှာတားနိုင်တဲ့များအားလုံးကိုဖော်ပြပေးနိုင်မှုစူးစမ်းသွားပါမယ်။သောတာရှင်တွေအားလုံးတိုက်ရိုက်ဆွေးနွေးမဲ့သူတွေအားလုံးလည်းပါဝင်ဆွေးနွေးနိုင်မှုကျွန်တော်တို့စူးစမ်းသွားပါမယ်။တကယ်လို့များကြံခဲ့တယ်ပြုခဲ့တယ်ဆိုရင်တော့နားလည်ခွင့်လို့ပေးဖို့ကြိုတင်ပြီးတော့မေတ္တာရက်ခံခြင်းပါတယ်။ဆိုတော့ကျွန်တော်တို့ကိုတက်နိုင်စီကအခြေအနေကိုအရင်ဆုံးနားဆင်တားထောင်ကြည့်ရအောင်ပါ။ကိုတက်နိုင်ကြားရပါတယ်နော်။
ဟုတ်ကဲ့ကြားရခင်ဗျာ
ဆိုတော့ကျွန်တော်ပထမဆုံးသိချင်တာကကိုတက်နိုင်ဒီသတင်းကိုကိုယ်တိုင်လိုက်ခဲ့တယ်ကိုယ်တိုင်သတင်းရေးခဲ့တယ်မီးမြန်းစုံစမ်းခဲ့တယ်ဆိုတော့ဒီလိုအင်တာနက်ဖြတ်ထားလိုက်တာနဲ့ပတ်သက်ပြီးတော့ရခိုင်ပြည်နယ်အစိုးရဘက်အဖွဲ့ဘက်ကဘာများပြောပါသလဲကိုတက်နိုင
်ဟုတ်ကဲ့ဒီအင်တာနက်ဖြတ်ထားတာနဲ့ပတ်သက်လို့เนาะကျွန်တော်အဲဒီအင်တာနက်ဖြတ်ထားတဲ့နေ့ကအစိုးရဘက်ကိုမေးကြည့်တာပေါ့နော်ဥပမာဒီအစိုးရဘက်ပြောခွင့်ရလေးမေးကြည့်တယ်နောက်ပြီးတော့ဒီရခိုင်ပြည်နယ်ဒီလုံခြုံရေးနဲ့ဒီကရေးရဝန်ကြီးကိုမေးကြည့်တော့ပေါ့နော်သားတော့ဒီလိုကဒီပြည်ထောင်စုကတကယ်လောက်တာလည်းမသိဘူးကျွန်တော်တို့အနေနဲ့တော့ဒီအကြောင်းကြားတာမရှိဘူးဒီအခိုင်အမာအင်တာနက်ဖြတ်တောက်တာနဲ့ပတ်သက်ပြီးကျွန်တော်တို့ဒီမသိဘူးဆိုပြီးတော့ဒီလိုကဒီပြောတာရှိပါတယ်ခင်ဗျာဟုတ
်ဟုတ်ကဲ့နောက်တစ်ခုကကိုတက်နိုင်ဒီမြမဆက်သွယ်ရေးလုပ်ငန်း MPT ပေါ့နော် MPT ကိုလည်းပဲဒီကိစ္စနဲ့ပတ်သက်ပြီးတော့မေးတယ်လို့ကျွန်တော်သိရပါတယ်ဆိုတော့ MPT ဘက်ကရောဘာပြောပါလဲကိုတက်နိုင
်ဟုတ်ကဲ့ဒီကျွန်တော်အဲ့မှာဒီ MPT ဘက်ကိုဆက်ပြီးတော့ဆက်တွေ့ပြီးတော့နေကြည့်တာပေါ့နော်ဒီတခိုင်ပြည်နယ်ကဒီမြို့နယ်တွေနဲ့ဒီပလောဝါကမြို့နယ်တွေကဒီပထမတစ်ခေါက်လေးအင်တာနက်ဖြတ်တောက်ပြီးပြီးဒီဒုတိယတစ်ခေါက်ကဒီဘာသာကြောင့်ဒီအင်တာနက်ဖြတ်တောက်တာလဲဆိုပြီးတော့ကျွန်တော်ကမေးကြည့်တော့ဒီဒုတိယဘက်ကဒီဘာပြောလဲဆိုတော့ဒီဆက်တွေဆိုင်ရာဒီဥပဒေနဲ့ဒီဆိုပြီးတော့ဒီအင်တာနက်ကိုယာယီရဆိုင်ထားတာယာယီတော့မဟုတ်ဘူးဒီဒေသခွင့်ပြုဆိုတာလေဒီလိုမသိဘူးဘာဒီလောလောဆယ်တော့ယာဆိုင်ထားတယ်ဘာဒီဥပဒေကံနေသေးအဲ့ဒါဒီကယာဆိုင်တာလေလို့မင်းလို့ရှိရင်ဒီလိုဒီကထွက်လာတာကဒီအဆက်တည်းဆိုင်ရာဥပဒေနဲ့ညီရထားရတာဖြစ်တဲ့အစီအမံမှုတွေတော်တော်က ီတိတ်မကောင်းပါဘူးဆိုတာမျိုးပဲဒီလိုပဲပြောနေတာပေါ့နော်ဟုတ်ကဲ့
ဆိုတော့ပြည်တော်စုအစိုးရအဖွဲ့တွေကဘယ်တာဝန်ရှိသူဘယ်အဆင့်ကနေပြီးတော့အခုလိုအင်တာနက်ကိုရပ်ထားဖို့ညွှန်ကြားတယ်ဆိုတာကိုသူတို့မပြောဘူးပေါ့
မပြောဘူးခင်ဗျာဟုတ်ဒီဘေးဌာနဆိုတာတော့ဒီလိုမပြောဘူးပေါ့ဟုတ
်ဟုတ်ကဲ့ဆိုတော့အခုလိုရှစ်မြို့နယ်ပေါ့နော်ပလဲဝါနယ်ဒုနာရခိုင်အဲကိုးမြို့နယ်ပေါ့ပလဲဝါနယ်ရခိုင်ကကျွန်တော်တို
့
ရှစ်မြို့နယ်ရှစ်မြို့နယ်အခုလိုဖြတ်လိုက်တဲ့အခါကျတော့အဲ့ဒီနေရာတွေမှာကောကိုတက်နိုင်တိထားသလားဒီအင်တာနက်ကိုအသုံးပြုမှုကဘယ်လောက်ထိကြဲကြဲပြန့်ပြန့်ရှိပါတယ်လဲလူနည်းနည်းပဲသုံးတာလားအလဲအလက်သုံးတာလားအများကြီးသုံးကြတာလား
အာအင်တာနက်ကတော့သုံးရတယ်ပုံများတွေကဒီရခိုင်ဒီဘက်မှာပေါ့နော်ဒီအာနေဘက်ဒီမှာလေးသုံးကြတယ်မြို့ပေါ်မှာလေးတော်တော်သုံးကြပေါ့နော်ဒီအင်တာနက်ကအာကျွန်တော်ဒီနေ့ခိုင်တကူတော့မဟုတ်ဘူးအကုန်လုံးကဒီအင်တာနက်သုံးကြလူလားပိုင်းလေးသုံးကြတယ်အာဒီတက်ကြီးပိုင်းလေးသုံးကြပေါ့ဥမာတချို့တွေကဒီဖီဘာရီလုပ်ငန်းအတွက်သုံးကြတယ်တချို့တွေကတော့ဒီအာတတိယယူမုံအတွက်ဒီအင်တာနက်ကိုသုံးကြပေါ့နော်အာဒီအရင်ကလို့ဒီရေဒီယိုတွေပါတယ်အာ TV တွေပါတယ်လေအဲ့ဒါမှစိတ်အစိမ်မပြေဘူးပေါ့အဲ့တော့ဒီအင်တာနက်ယူမုံကုန်ရပေါ်ကပဲဒီလိုတင်ပြနေဆင်ကြတယ်ပြီးတော့ဒီဘာဖြစ်နေဆိုတော့တင်ပြနေရကြီးရပေါ့နော်အဲ့တော့ဒီလူကြီးပိုင်းရောလူကြီးပိုင်းရောဒီအကုန်လုံးကြီးကဒီအင်တာနက်သုံးကြရခင်ဗျာဟုတ
်ဟုတ်ကဲ့ဆက်သွယ်ရေးကရောကောင်းသလားအချိန်ဆက်လို့ရတာရောကောင်းသလားအမြန်နှုံးလို့ဘာလို့လေးနေတာတို့စိတ်လို့ချိတ်လို့မရတာတို့အဲ့ဒါမျိုးတွေအခက်အခဲရှိသလား
အာအင်တာနက်ကတော့အဲ့လိုဒီကောင်းနေလို့တော့ပြောလို့ရတဲ့ချိန်မှာမပါဘူးခင်ဗျာဟုတ်ကဲ့ခဲအဲ့ဆက်ဒီမှာဒီအင်တာနက် line ရတော့လေပေါ့နော်ဥပမာဆိုလို့ရှိရင်ဒီအာနောက်ဆက်ဆိုလို့ရှိရင် line ပြေမကောင်းဘူးဘူးဒီကောင်ဘက်ဆိုလေ line ကပြေမကောင်းဘူးအဲ့ဆက်ဒီအဓိကဒီအာရခိုင်ပြည်နယ်ရဲ့နေတော်ငင်းမျိုးနေတွေကအင်တာနက်လိုင်းကတော့တိတ်မကောင်းကြဘူးခင်ဗျာ
။ Internet ဆက်သွယ်ရေးကုမ္ပဏီ၄ခုရှိတယ်ဗျာ။ MPT ရဲ့ Telenor ရဲ့ Ooredoo ရဲ့ပြီးတော့ Mytel ရဲ့အဲ့ဒီအထဲမှာဒီမျိုးနယ်ကိုမျိုးနယ်မှာအဲ့ဒီ၄ခုစလုံးရလား
။အာအရင်ကတော့၄ခုစလုံးရတယ်ခင်ဗျာ။အခုတော့မရဘူးပေါ့ပိတ်ထားတာဆိုတော့၄ခုစလုံးတော့ဒီလိုတယောက်နဲ့တယောက်သုံးတာတော့မကြည့်ရဘူးပေါ့။တယောက်က Mandate သုံးရင်သုံးတယ်တယောက်က Origin သုံးရင်သုံးတယ်ပေါ့အဲ့လိုမျို
း။
ဒီလိုဒီနေ့ MPT ကောင်းဆိုလို့ရှိရင် Origin ကြောင်းသုံးတယ်အဲ့လိုမျိုးပေါ့။ဒီလိုအမ်ကြည့်ကြရတော့ဒီမှာအကုန်ရှိကြပါဘောဟုတ်လေးမျိုးစလုံးတော့
ဟုတ်ကဲ့ဟုတ်ကဲ့ကိုတက်နိုင်ကျွန်တော်တို့သောတာရှင်နေနဲ့ဆွေးနွေးတာဆက်ပြီးနားထောင်ကြအောင်ပါပထမဆုံးအမေရိကန်ပြည်ထောင်စုကကိုခိုင်ဆိုးဆွေးနွေးဖို့အလှည့်ကြပါတယ်ကိုခိုင်ဆိုးဆွေးနွေးပါခင်ဗျလိုရင်းတူရှင်
းဟုတ်ကဲ့ပါအင်တာနက်ပိတ်ခင်းကတော့နိုင်ငံသားအခွင့်အရေးညီညွတ်မှုမရှိလို့ကျွန်တော်မြင်ပါတယ်မြန်မာနိုင်ငံမှာတိုင်းနယ်ပြည်နယ်ဆက်လက်ဖို့ရှိပါတယ်တခြားတိုင်းနယ်ပြည်နယ်ဒီကတန်ရင်သားတွေကတော့အင်တာနက်သုံးခွင့်ရှိပါတယ်ရခိုင်ကလူတွေကတော့အင်တာနက်သုံးခွင့်မရဘူးဆိုလို့ရှိရင်တော့လူအခွင့်ရရှုဖောက်တယ်လို့ကျွန်တော်အနေနဲ့သုံးသပ်မိပါတယ်ရခိုင်လူမျိုးတွေကတမင်သက်သက်လူအခွင့်ရရှုဖောက်တယ်လို့ပဲကျွန်တော်ယူဆပါတယ်ဒီလိုရှုဖောက်မှုတွေဖြစ်နေတဲ့ကာလပတ်လုံးရခိုင်ပြည်မှာတော့စိတ်မိကတော့ဒီထက်မကပုံမကြီးထွက်လာမယ်လို့ကျွန်တော်အနေနဲ့သုံးသပ်မိပါတယ်ဟုတ်ကဲ့ပါကျေးဇူးပါပဲ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ကိုခိုင်ဆိုးခင်ဗျကျွန်တော်တို့ကို Facebook View Burmese News Facebook မှာ comments လာရေးထားတဲ့တော်တော်ရှင်တူရဲ့မှတ်ချက်ကိုဖတ်ပြခြင်းပါတယ်။ John Nirim Thon လို့ယူဆမယ်ထင်ပါရဲ့အဲ့ဒီအကောင့်နာမည်ပါ။ Internet line ဖြတ်တော့လို့ငြိမ်းချမ်းရေးအတွက်လည်းမရသလိုစိုးကျိုးတွေပဲများလာပြီးဒီမိုကရေစီခေတ်ကိုရောက်မှတည်င်းအမှောင်ချတာနဲ့တူတယ်ဗျာတဲ့။ဒါကတော်တော်ရှင်တူရဲ့မှတ်ချက်ပါ။ဆိုတော့နောက်ထပ်ကျွန်တော်တို့ email ကနေပြီးတော့ပို့ထားတဲ့တော်တော်ရှင်တူရဲ့ email ကိုတော့ဥစိမ့်မောင်မိတ်တီလာရဲ့ email မဆုမရင်ဖတ်ပြပါအောင်ခင်ဗျ
။ဟုတ်ကဲ့ပါရှင်။သူရဲ့ထင်မြင်ယူဆချက်ကိုပြောရရင်တော့တဲ့စစ်တပ်ကစီရေးစီမံချက်အရာလုပ်တယ်လို့ထင်ပါတယ်။အင်တာနက်ဖြတ်တဲ့ area ဟာစီရေးအရာ AA တိုင်းရင်းသားလက်နက်ကိုင်တပ်နဲ့ထိတွေ့မှုများနေတဲ့နေရာတွေဖြစ်ပါတယ်။ AA ကိုသတင်းပေးဆက်သွယ်မှုဖြတ်တောက်ဖို့အတွက်အင်တာနက်ကိုဖြတ်တာဟာစီရေးအရာလိုအပ်ချက်ဖြစ်လို့လုံတဲ့တဲ့ကိစ္စဖြစ်ပါတယ်။ AA ကိုထိခိုက်စေတယ်လို့ယူဆပါတယ်။စစ်တပ်အတွက်စီရေးလှုပ်ရှားမှုသတင်းမပေါက်ကြအောင်ကာကွယ်နိုင်လို့စစ်စင်ရေးအရာအကျိုးရှိပါတယ်။အခြေအနေနဲ့အချိန်ခါရသတင်းလမ်းကြောင်းဖြတ်တောက်ခြင်းကစစ်ရေးလိုအပ်ချက်ဖြစ်ပါတယ်စစ်နဲ့မပတ်သက်တဲ့ပြည်သူတွေအတွက်ကတော့မလွဲမရှောင်သာအနစ်နာခံရမှာပဲလို့ထင်မြင်ပါတယ်ဆိုပြီးရေးထားပါတယ်ရှင
်ဆိုတော့ကိုတက်နိုင်ရေဒီမှာစစ်နဲ့မပတ်သက်တဲ့ပြည်သူတွေထိခိုက်နေတာမယ်ဆိုတော့ကိုတက်နိုင်ရဲ့မြေပြင်အတွေ့အကြုံရဒီလိုအင်တာနက်ပိတ်လိုက်ခြင်းအပြင်အဓိကလူထုကဘယ်နေရာမှာအဓိကသွားပြီးထိခိုက်မယ်လို့ကိုတက်နိုင်ယူဆလဲ
အဓိကတော့ဒီရခိုင်ပြည်နယ်ကဒီမြောက်ပိုင်းတစ်ခုလုံးကစစ်ပင်းနေနေလို့ဖြစ်နေတာပေါ့နော်အဲ့တော့ဒီမကြာခဏဆိုလို့လေဒီဒေတာခံတွေတန်ရရတာလေဒီဥပမာဒီချိန်ပါတွေ့မှာဒီလက်လက်ကြီးပြတ်ထားတယ်ခဏခဏလို့ဖြစ်နေတာပေါ့နော်အဲ့တော့သူတို့အဓိကဒီချိန်ခံနေတာမျိုးကတော့ပြောရမယ်ဆိုလို့ရှိရင်အဓိကဒီတတိသူတို့နေဒီမှာဒီဒေတာခံတွေဘာဖြစ်နေလဲဆိုတာပေါ့တခြားဒီလူမှုကေပေးတွေတခြားလူတွေဒီအမှန်တိုင်းပြခုမရတော့ဘူးပေါ့နော်အဓိက ဒီလိုတဲ့ဒီတရင်ချက်လက်ရယူမှုပိုင်းကအဓိကထိခိုက်တာပေါ့နောက်တစ်ခုကပါလေရှိုံလေးဆိုတော့ဒီဥပမာဒီငွေစိတ်ငွေထုတ်ဆိုလို့ရှိရင်ဥပမာဝေမန်နီယိုထူမန်နီယိုဆိုတာဒီအင်တာနက်လိုင်းရှိမှရတာလေ
ဟုတ်ကဲ့
အဲ့တော့ဒီလိုတဲ့ဒီငွေထုတ်တာတို့အဲ့လိုဒီအင်တာနက်အသုံးပြုပြီးတော့လောက်ရရဲ့အပိုင်းမှာထိခိုက်ရဲ့နောက်တစ်ခုကပါရှိနေဆိုဒီရခိုင်ပြည်နယ်ကဒီအင်ဂျီယိုတွေအင်ဂျီယိုတွေအများဆုံးရှိတဲ့နေရာတစ်ခုလို့ဖြစ်တယ်အဲဒီဒီလိုရဲ့ဒီယုံရင်းရလေဒီအဲ့ဒီအဲ့တဲ့ဒီလူနေတိုင်းတွေမှာရှိတာပေါ့နော
်ဟုတ်ကဲ့
အဲ့တော့ဒီအင်ဂျီယိုတွေတော်တော်များများအင်တာနက်နဲ့ပဲလုပ်လို့ရတာကွန်ပျူတာပေါ်မှာပဲလုပ်လို့ရတာဆိုတော့ဒီအဓိကဒီလိုရဲ့ဒီ data control ဘိုင်းလေအဓိကထိခိုက်တော့ပေါ့ဒီလို line တွေများတော့ဒီလိုအလုပ်တွေလည်းမပြီးမြောက်တော့ဘူး
ဟုတ်ကဲ့
အဲ့တော့ဒီလိုနေနဲ့လေဒီရေပြင်ရှင်တွေကဘာမှလုပ်ဆောင်နိုင်တာမရှိတော့ဘူးပေါ့
ဒီနိုင်တိုင်းဟုတ်ကဲ့
အဲ့တော့ဒီအများကြီးတော့ထိခိုက်တာပေါ့ဟုတ်ကဲ့
ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့ဒီမှာကျွန်တော်ဒီနေရာမှာတစ်ချက်ပြောချင်တာကကျွန်တော်တို့ကို email နဲ့ပို့ဆွေးနွေးတာ messenger ကနေပို့ပြီးဆွေးနွေးတာ facebook မှာ comment ရေးပြီးဆွေးနွေးတာတွေထဲမှာဒီလိုပိတ်လိုက်တာကိုထောက်ခံပြီးတော့ဆွေးနွေးရေးသားချက်တွေလည်းအများကြီးပါပဲအထူးသဖြင့်ကတော့အဲ့ဒီထောက်ခံရေးသားချက်တွေကဥပမာဟလာအိန္ဒိယမှာဆိုရင်လေတဲ့ချက်တာပဲတဲ့အိန္ဒိယမှာကျွန်တော်တို့ Kashmir data ပေါ့ဒီ Kashmir data ကိုအထူးကိုပိုင်အုပ်ချုပ်ခွင့်အဆင့်တန်းကနေရုပ်သိမ်းလိုက်ပြီးတဲ့နောက်အဲ့ဒီမှာရိုးရိုးတက်တက်ချင်းတွေဖြစ်လာမှာဆိုလို့အိန္ဒိယဘိုးဆိုးရွားကကြိုကာနေတဲ့ internet ကိုဖျက်ပါတယ်ဒါပေမဲ့နောက်ပိုင်းမှာအိန္ဒိယတရားရုံးချုပ်ကအဲ့ဒီကိစ္စကိုကင်တွယ်ပြီးတော့အစိုးရကိုအင်တာနက်ပြန်ဖွင့်ပေးဖို့ဆိုပြီးတော့တရားရုံးချုပ်ကညွှန်ကြားလို့အစိုးရကပြန်ဖွင့်ပေးခဲ့ရပါတယ်။ဘယ်နိုင်ငံမှမဆိုစစ်ဖြစ်ရင်ဖြတ်တာဘဲလို့ပြောတဲ့သောတာရှင်တွေလည်းရှိပါတယ်။တခါအမုန်းစကားဖြန့်လို့မရတော့ဘူး။အေးအေးကိုသတင်းပေးလို့မရတော့ဘူးဆိုပြီးတော့ပြောတဲ့မှတ်ချက်ပေးတဲ့သောတာရှင်တွေလည်းရှိပါတယ်။အခုကျွန်တော်တို့နောက်ထပ်အီးမေးလ်တစ်စောင်ပေါ့ကိုမင်းအောင်ထက်ဆိုတဲ့သောတာရှင်ပို့ထားတဲ့အီးမေးလ်ကိုတော့နောက်လောက်ဖတ်ပြပါခင်ဗျ
။ဟုတ်ကဲ့ပါရှင်။ရခိုင်မှာအင်တာနက်ဖြတ်တောက်ခြင်းအပြင်နဲ့ရခိုင်ဒေသခံတွေရဲ့လူမှုဘဝစီးပွားရေးမှာပိုးပြီးတော့ထိခိုက်စေမှာဖြစ်ပါတယ်တဲ့ရခိုင်ဖက်မှာတရင်အချက်လက်တွေစီစဉ်မှုပြတ်တောက်လာမှုနဲ့အတူတဲ့လူအခွင့်အရေးချိုးဖောက်မှုအကြီးအကျယ်ကြုံလာနိုင်ပါတယ်လို့ပြောပါတယ်အဆိုဆုံးအနေနဲ့နောက်ထပ် genocide case နောက်တစ်ခုတောင်ကြုံလာနိုင်ခြေရှိပါတယ်တဲ့ရခိုင်လူထုဟာဆင်းရဲဒုက္ခနဲ့တစ်ထက်နဲ့လာတာအသေးချပါပဲဒါတွေကရခိုင်လူထုခံစားရမယ့်အကျိုးဆက်ပါတဲ့ဗမာအစိုးရအနေနဲ့အင်တာနက်ဖြတ်တောက်သတင်းအမောင်ချလိုက်ခြင်းအပြင်လွန်စွာအကျိုးကျေးဇူးရှိနိုင်ပါတယ်။သတင်းအမောင်ချခြင်းအပြင်အခြေအနေမှသက်သေမှန်တွေကိုနိုင်ငံသားအတိုင်းအဝိုင်းတို့မရောက်နိုင်အောင်တားဆီးကူညီပေးနိုင်ပါတယ်တဲ့ Freedom of Expression မရှိတော့အစိုးရသတင်းထုတ်ပြန်ချက်တာအတီးအစိုးရသတင်းနာအမှန်ဆိုပြီးတော့ဖြစ်လာနိုင်ခြေရှိပါတယ်။ဒါကဗမာအစိုးရရရှိလာမယ့်အကျိုးခံစားခွင့်မှာဆိုပြီးတော့ရေးထားပါတယ်ရှင်
။ဟုတ်ကဲ့တန်လောင်ကျေးဇူးတင်ပါတယ်။ကျွန်တော်တို့ဒီနေရာမှာလွတ်လပ်စွာထုတ်ဖို့ပြောဆိုခွင့်ထိခိုက်တယ်စသည်အားဖြင့်လူခွင့်ရထိခိုက်တယ်ဒီလိုပြောဆိုမှတ်ချက်ပေးကြတာတွေရှိပါတယ်။ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တကယ်ကတော့နောက်ထပ်ပင်တိုင်းဆွေးနွေးပေးမယ့်သူတူကိုဖိတ်ခေါ်ထားတာပါ။ဒါပေမဲ့အခုချိန်ထိကျွန်တော်တို့တယ်လီဖုန်းဆက်သွယ်လို့မရတဲ့အတွက်သောတာရှင်တူဘက်ကျွန်တော်လှည့်ပါမယ်။အခုသောတာရှင်ကတော့ကချင်ပြည်နယ်ကဦးဆိုင်အောင်ကျော်စန်းပါဦးဆိုင်အောင်ကျော်စန်းဆွေးနွေးလို့ရပါပြီခင်ဗျ။ဟု
တ်ကဲ့အခုကကျွန်တော်ရခိုင်ပြည်နယ်မှာအင်တာနက်လိုင်းကိုဖြတ်တောက်လိုက်တာဆိုတော့ကျွန်တော်တမ်တော်လူခွင့်ရေကြောင်းကြောင်းနဲ့ကျူးလွန်နိုင်တဲ့ကလို့ဖန်ပြီးရလို့ပဲကျွန်တော်ပြောပြမှာလည်းဟုတ်ကဲ့ပြည်နယ်နိုင်ပြပါလေ
။ဟုတ်ကဲ့ဦးဆိုင်အောင်ကျော်စန်းအခုလိုလိုရင်းတူရှင်တိတိမိမိဆွေးနွေးပေးတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ခင်ဗျ။ကျွန်တော်တို့ဒီတစ်ခါတော့နောက်ထပ်အီးမေးလ်တစ်စောင်ပဲလှည့်ကြပါတယ်သူကမြောက်ဦးကမောင်ဖြူတန်းပို့ထားတဲ့အီးမေးလ်ပါမဆုမူရေး
ဟုတ်ကဲ့ပါရှင်သူရေးထားတာကတော့အင်တာနက်ပိတ်ခြင်းဟာလူကောင်းတွေရဲ့လုပ်ရမဟုတ်ဘူးလို့အခိုင်အမာပြောချင်ပါတယ်တဲ့ရခိုင်ပြည်ရဲ့အရေးကလိုအပ်လို့အသုံးပြုနေသလားလို့ဒေါ်စုကိုမေးခွန်းထုတ်ချင်မိပါတယ်ဆိုပြီးရေးထားပါတယ်ရှင
်ကျေးဇူးတင်ပါတယ်ခင်ဗျာခုနကတုန်းကကျွန်တော်တို့ဆွေးနွေးသွားချက်တစ်ခုလိုပါပဲကိုကျွန်တော်တို့ရဲ့ပြည်နယ်ဆွေးနွေးသူကိုတက်နိုင်ပြောသလိုပဲဒီမှာ Facebook comment မှာရေးရဲဆိုတဲ့အကောင့်နံပါတ်နဲ့ရေးထားတဲ့သောတာရှင်ကတော့တကယ်အင်တာနက်အသုံးပြုပြီးအလုပ်လုပ်နေသူတွေအတွက်တော့တော်တော်လေးအခက်အခဲဖြစ်ပါတယ်လို့ရေးထားပါတယ်။နောက်ကြော်ထွေးဆိုတဲ့နာမည်နဲ့အကောင့်ရှင်ကလည်းပဲအင်တာနက်ပိတ်တာရဲ့သတင်းသမားတွေကိုဝင်ခွင့်မပြုတာကလူခွင့်ရေးချိုးဖောက်နေပြီဆိုတာတေးကြနေတယ်။အစိုးရနဲ့စစ်တပ်ကရခိုင်လူမျိုးတွေကိုအမုန်းတရားနဲ့ဆက်ဆံနေတယ်လို့ပဲမြင်မိပါတယ်။ပြည်တွင်းစစ်ဟာရခိုင်ပြည်နယ်တစ်ခုတည်းဖြစ်နေတာမဟုတ်ပါဘူး။ဗမာပြည်ကလွဲရင်တိုင်းရင်းသားပြည်နယ်တွေမှာအကုန်လုံးစစ်ဖြစ်နေတာပဲ။ရခိုင်မှာအင်တာနက်ဖြတ်တာမတရားဘူးလို့မြင်ပါတယ်။အေးအေးနဲ့တိုက်ပါပြည်သူတွေကိုဒုက္ခမပေးကြပါနဲ့လို့ NLD အစိုးရကိုပြောချင်တယ်ဆိုပြီးတော့ရေးထားပါတယ်ဆိုတော့ကျွန်တော်တို့ကအခုလိုပိတ်လိုက်တာဘာကြောင့်ပိတ်တယ်ဆိုတာကျွန်တော်တို့ဒီကြားမသိရဘူးခုနကကျွန်တော်တို့ရဲ့သတင်းတော်ကိုတက်နိုင်ပြောသွားသလိုပဲ MPD ကတာဝန်ရှိတဲ့လူကပြောတာမှာတော့ဟလာဆက်သွယ်ရေးဥပဒေအရပိတ်တယ်လို့ပြောတယ်အဲ့ဒီမှာလည်းဘယ်ပုံမှန်ဘာကိုရည်ညွှန်းပြီးပိတ်တယ်ဆိုတာကျွန်တော်တို့ကမသိဘူးဒါပေမဲ့အများစုကတော့ယူဆတာတော့တိုက်ပွဲတွေဖြစ်နေတယ်ဆိုတဲ့အခါကျတော့ဟလာဒီတိုက်ပွဲတွေကသတင်းတွေအပြင်ကိုမရောက်ဖို့တခါတော်တော်များများပြောကြတာကတော့ရခိုင်လူထုကအေးအေးကိုတဲ့မပေးနိုင်အောင်လို့ဒီလိုအင်တာနက်ပိတ်တာဒါဟာစစ်မြေပြင်မှာလုံနေကြဒီအတွက်စစ်မြေပြင်မှာတော့ထိရောက်တယ်ဆိုပြီးတော့ပြောကြတာရှိပါတယ်ဆိုတော့ကိုသက်နိုင်ကိုသက်နိုင်ကရော ဒီလိုအင်တာနက်ပိတ်လိုက်တာကအေးအေးအဖွဲအတွက်တည်င်းရယူဖို့မှာအဲ့လိုအခက်အခဲဖြစ်သွားနိုင်တယ်လို့ကိုသက်နိုင်သိထားသလောက်တည်င်းအခြေအနေလိုက်ထားသလောက်တည်င်းအခြေအနေကဘယ်လိုနားလဲပါသလဲ
ကျွန်တော်အနေနဲ့ပြောရရင်ဆိုရင်တော့ဒီအင်တာနက်တစ်ခုဆိုရင်ကိုယ့်ကိုဒီ black နဲ့တိပိတယ်ဆိုတော့ဒီအင်တာနက်ရှိမှပဲပြေးလို့ရမှာမဟုတ်ဘူးလေပြေးချင်လေဒီကတော့ကုန်းဆက်ပြီးပြေးလို့ရတာပေါ့ဒါမဲ့ဒီအင်တာနက်ကိုပိတ်လိုက်တာကဒီကိုယ့်ကိုတတိပိကိုအပေါ်တက်ပြီးလိုက်တာတော့ကျွန်တော်ဒီမှာမဖြစ်နိုင်ဘူးအဓိကဒီအဲ့ဘက်ဒီမှာဒီဘယ်လိုပြောရမလဲဒီ black နဲ့ကထပ်ပြီးနေရတယ်ဒီကိစ္စကတိုင်းမှာဘူးလို့ပြောနေတော့လေဒီအင်တာနက်ပိတ်ပြီးလို့တပတ်အတိအမှာပဲဒီရတိတော်မျိုးနေမှာစီးပွားမှာ6000တတိကိုတိုးလာပေါ့နော်အဲ့တော့ဒီသူတို့နေမှာဒီတပင်းပေးဖို့နေနေတာပေါ့သူတို့အဲ့လိုသူတို့လူလူတော့ဒီဘင်းနဲ့သမီးဝေရှင်ကြားပြီးတော့သူတို့ကြားပြီးတည်ရမလားဝေရှင်လက်နဲ့ကြည့်ကြမလဲအဲ့အဲ့သူတွေပဲရေပဲရှိနေတာဆိုတော့လေဒီသူတို့ကဒီကိစ္စကအဲ့လိုမျိုးတပင်းပေးရတဲ့ဒီတပင်းပေးရတဲ့ဒီအဲ့လိုဒေတာချန်နေတော့ကျွန်တော်တော့အဲ့တော့ပိတ်မခင်ဘူးအဓိကတော့အင်တာနက်ပိတ်လိုက်တာတတိပေးတာကိုတော်စီတော့မဟုတ်ဘူးအဓိကဒီလူတွေမှာအဲ့လိုသာတလို့ရှိရင်ကျွန်တော်တို့ဒီတတိထောက်တွေကိုအဲ့ဆက်ညီညီတွေကိုဘာလို့တတိကြီးမပေးတာလဲပေါ့ဖြေရနိုင်တယ်ပေါ့အဲ့ဒါကအဲ့ဆက်တွေကိုဘာလို့ဒီစက်တွေအင်တာနက်တခုတွေမဟုတ်တော့ရင်းလာရင်ဥမာဆိုလို့ရှိရင်ကြောက်တော့ကနေညအုပ်ကိုဆန်တင်နေဆန်နေပါလေတင်ပို့မယ်ဆိုလို့ရှိရင်ဘာလို့လမ်းမှာစစ်ဆေးတာတွေလောက်ရတာဆန်တင်ပို့ဖို့အတွက်ဘာလို့ဒီကြားမေးရတာလဲပေါ့အဲ့ဒါတွေကအများကြီးရှိတာပေါ့နော
်အ
ဲ့ဒါဒီကျွန်တော်အမြင်ပြောလို့ရှိရင်တော့ဒီအင်တာနက်ပိတ်တယ်ဆိုတာကတော့အမှန်တရားကိုကြောက်တဲ့အတွက်ပေါ့နော
်ဒီက
အဓိကတော့ဒီအမှန်တရားကိုမလိုလားတဲ့ဒီခုမ
ှ
ဒီဘယ်လိုပြောရမလဲလူကြီးရှုထောက်တာတွေကိုလုံးဝအတွက်ပြီးလို့ဒီဘယ်လိုပြောရမလဲဒီ
ကိုတက်တဲ့ခဏလေးအဲ့ဒီမှာရထားလိုက်အောင်ကိုတက်တဲ့ခဏလေ
းဟုတ်ကဲ့အဓိကတော့လူကြီးရှုထောက်ဖို့အတွက်ပေါ့
ကိုတက်တဲ့အဲ့ဒီမှာခဏလေးရထားလိုက်အောင်ကျွန်တော်တို့ဒီ comment တခုမှလည်းကျွန်တော်တွေ့ထားတာကပါလဲဆိုတော့အစိုးရနဲ့စစ်တပ်ကိုရခိုင်လူထုကပို့ပြီးတော့နာကြီးလာအောင်အေးအေးတသားသစ်စုဖို့ပို့လွယ်ပြီးတော့တသားသစ်တွေပို့ရလာမယ်တဲ့အခုလိုအင်တာနက်ပိတ်လိုက်ခြင်းအပြင်နောက်တစ်ခါရခိုင်လူထုနဲ့အေးအေးအတွက်အရှုံးတွေကအမျက်ထွက်မယ်လို့ရေးထားတဲ့သောတာရှင်လည်းရှိပါတယ်ဒါလေးလည်းကျွန်တော်ပြောပြချင်ပါတယ်အခုတစ်ခါကျွန်တော်တို့တဲ့ဆွေးနွေးမဲ့သောတာရှင်တူဖိတ်ခေါ်ရအောင်ပါသူကတော့မရောဦးဒေတာကံပါသူကလက်ရှိမှာစစ်တွေတက္ကသိုလ်မှာကြောင်းတက်နေတဲ့ចောင်းသားကိုမျိုးမြင့်နိုင်ကိုမျိုးမြင့်နိုင်ဖုန်းကကြောက်သွားပါတယ်တဲ့ဆိုတော့ဒါဆိုရင်ကျွန်တော်တို့နန်းလောင်ကြီးအီးမေးလ်နောက်တစ်ဆောင်ပဲကျွန်တော်တို့တွားလိုက်ရအောင်ပါဒီတစားကတော့ကျွန်တော်တို့အမေရိကန်ပြည်တော်စုကမောင်တဒနာပို့ထားတဲ့အီးမေးပါကျွန်တော်ဒီနေ့မှာဖျက်ပြောချင်တာကအီးမေးတွေကပို့တာကောင်းပါတယ်ခင်ဗျပြည့်စုံပါတယ်ခင်ဗျကျွန်တော်တို့အချိန်အကန့်အသတ်အရာကောင်းနှုတ်ပြီးတော့ခြုံပြီးတော့ဖော်ပြပြတာကိုနားလည်ပေးပါလို့ကျွန်တော်ပန်ကြပါတယ်နားလောင်ရေးဖျက်ပြပါအောင်
ဟုတ်ကဲ့ပါရှင်သူရေးထားတာကတော့တက်မတော်နဲ့အေးလက်နက်ကန်အကြံဖက်သမားတို့ရဲ့ပြင်းထန်လာနေတဲ့တိုက်ပွဲအခြေအနေတွေကြောင်းနဲ့အင်တာနက်လိုင်းဖြတ်တောက်လိုက်တာဟာစစ်ရေးပြူဟာအောင်မြင်လို့သူတွေအတွက်အကျိုးကျေးဇူးတစုံတရာရှိနိုင်ပေမဲ့စစ်မြေပြင်ရဲ့တားကောင်ဘဝရောက်နေကြတဲ့ပြည်သူတွေအတွက်ဆိုးကျိုးတွေတာရင်ဆိုင်ကြရတယ်လို့ယူဆမိပါတယ်တဲ့စစ်ရေးရှူတောင်တစ်ခုတည်းကိုအမိပြုပြီးတော့အင်တာနက်လိုင်းတွေဖုန်းလိုင်းတွေဖြတ်တောက်လိုက်တဲ့အတွက်စစ်ပွဲတွေနဲ့မသက်ဆိုင်တဲ့စစ်ရှောင်ပြည်သူတွေမှာမိသားစုဝင်အချင်းချင်းဆက်သွယ်ဖို့ခက်ခဲသွားပြီးတော့အစိုးရအပါအဝင်အကူအညီတောင်းခံလို့ရမယ့်သူတွေစီအကူအညီတောင်းခံဖို့ခက်ခဲသွားပါတယ်တဲ့ဒါကြောင့်ပြည်သူတွေအတွက်ဘာအကျိုးမှမရှိပဲကြွေးကြော်သံအမျိုးမျိုးနဲ့စစ်ခင်းနယ်မြေလူနေကြတဲ့စစ်ခေါင်းဆောင်တွေအားလုံးကိုပြောချင်တာကအပြစ်ခတ်တွေအများရက်ကြပါဆိုပြီးတော့ရေးထားပါတယ်ရှင
်ဂျေစုတင်ပါတယ်ခင်ဗျာဒီစကိုင်းတိုင်းဒေသကြီးအင်းတော်မျိုးကဦးစိုးတန်ဦးရဲ့ Facebook မှာရေးထားတဲ့ comment ပေါ့ရခိုင်မှာအင်တာနက်ဖြတ်ထားတာမကြိုက်ပါဘူးဒီလိုလှုပ်ချင်းကရခိုင်လူထုကိုအေးအေးပဲပို့ပြီးတော့ရရင်သွားစေနိုင်ပါတယ်ပို့ပြီးတော့နှိမ်နှင်းရလာခက်သွားပါလိမ့်မယ်အင်တာနက်မရှိလေဖုန်းနဲ့ဆက်သွယ်ကူညီကြလိမ့်မယ်ဖုန်းဆက်မရရင်လူကိုယ်တိုင်သွားပြီးဆက်သွယ်ကူညီကြလိမ့်မယ်ရခိုင်ပြည်သူတွေများများပါဝင်လာရင်နိုင်ငံရေးအရောစီအေးရပါကြဆုံးလိမ့်မယ်ဒီတော့ပြည်ထနာကမရှုပ်ထွေးခင်ပြန်ဖွင့်ပေးလိုက်တာကောင်းပါတယ်လို့စကိုင်းတိုင်းဒေသကြီးအင်းတော်မျိုးကဦးစိုးတန်ဦးကကျွန်တော်တို့ comment မှာရေးထားပါတယ်ဒီခေါက်တော့ဒိုင်းဆွေးနွေးမဲ့နောက်ထပ်သောတာရှင်တူဖိတ်ခေါ်ပါမယ်သူကတော့ထိုင်းနိုင်ငံကပါကိုသီးလည်းမူပါကိုသီးလည်းမူဆွေးနွေးပါခင်ဗျ
ဟုတ်ကဲ့ခင်ဗျအင်တာနက်လိုင်းပိတ်လိုက်တာကတော့ဒါသတင်းမောင်ထတာတော့ကျွန်တော်အမြင်ကတော့ထောက်ခံလို့မရဘူးညဘာဖြစ်လဲဆိုရင်တော့လူရင်းကြီးကိုတွားပြီးတော့တက်ခိုက်တော့ကတော့သတင်းမောင်ချပြီးတော့သူတို့တွားပြီးတော့အကြိုက်လောက်သွားတာကျွန်တော်တွေ့ရတယ်ခင်ဗျအဲ့ဒါကြောင့်မို့လို့သတင်းဒီကိုတော့ညာတော့ဖွင့်ဖို့ကျွန်တော်လိုအပ်ပါတယ်လို့ကျွန်တော်ပြောချင်ပါတယ
်ဂျေစုတင်ပါတယ်ကိုသီးလည်းမူကြီးနောက်ထပ်ပင်တိုင်းဆွန်းတူတူကတော့ကျွန်တော်တို့အခုချိန်ထိမရသေးပါဘူးဆိုတော့နောက်ထပ် email တစ်စောင်ကိုပဲကျွန်တော်တို့တွားလိုက်ရအောင်ပါနန်းလောင်ကြီးဒီတခါတော့ကျွန်တော်တို့ရန်ကုန်တက္ကသိုလ်ကကိုကျော်လင်းပေးပို့ဆွေးနွေးထားတဲ့ email လေးပါနန်းလောင်ဖတ်ပြပါခင်ဗျ
ဟုတ်ကဲ့ပါရှင်သူရေးထားတာကတော့ ရခိုင်ပြည်မြောက်ပိုင်းမှာအင်တာနက်ပိတ်တာမလို့အပါဝူးတဲ့အစ်သစ်နံပါတ်ကအစိုးရပြောသလိုအမုံစကားကိုလည်းတားဆီးရမရောက်ဘူးအချောင်းကအမုံစကားဆိုတာနှစ်ဖက်စလုံးကပြောကြလိုပါတဲ့နံပါတ်2ကတော့အေးအေးကိုနှိမ်နှင်းရလည်းမရောက်ပါဘူးတဲ့အချောင်းမှာအင်တာနက်ဖြတ်လိုက်လို့တိုက်ပွဲရော့သွားရက်သွားတာလည်းမရှိပါဘူးတဲ့နံပါတ်3ကတော့ဒါဟာတာမန်ရခိုင်လူထုကိုတော့ခွဲခြားဖိနှိပ်ရရောက်ပါတယ်ပညာရေးကျမရေးစီးပွားရေးစတဲ့နယ်ပယ်ရက်ကိုထိခိုက်စေပါတယ်တဲ့တခြားဒေသတွေမှာတိုက်ပွဲဖြစ်ရင်ဒီလိုမဖြတ်ဘဲနဲ့ရခိုင်ဒေသမှာမှဒီလိုလုပ်တာဟာတိုင်းရင်းသားအချင်းချင်းတောင်ခွဲခြားရောက်ပါတယ်ဆိုပြီးတော့ရေးထားပါတယ်ရှင
်ကိုကျော်လင်းရန်ကုန်တက္ကသိုလ်ရဲ့မှတ်ချက်ပါခင်ဗျဒီတစ်ခေါက်တစ်ခါကျွန်တော်တို့ PUBG ဆိုတဲ့တော်တော်ရှင်မဆန်ဂျာကနေပို့ထားတဲ့မှတ်ချက်လေးမတ်စုမွန်ဖတ်ပြပါခင်ဗျ
ဟုတ်ကဲ့ပါရှင်သူရေးထားတာကတော့အင်တာနက်ဖြတ်တောက်လိုက်တာဟာတဲ့ဒီ2015ရွေးကောက်ပွဲအနိုင်ရပါတီ NLD အစိုးရနဲ့ရခိုင်လူထုကြားမှာပိုးပြီးတော့မှယုံကြည်မှုတွေကြာဆင်းသွားမှာကိုစိုးရင်ပါတယ်တဲ့ပြီးတော့ဒီလောက်ရက်တွေကရခိုင်လူထုကိုအေးရခိုင်တက်တော်တွေကိုတွန်းပို့သလိုဖြစ်မနေဘူးလားဆိုပြီးမေးချင်ပါတယ်ဆိုပြီးရေးထားပါတယ်ရှင
်ဟုတ်ကဲ့မဆုမို့ကျေးဇူးပါခင်ဗျာသူကတော့ဒါမဆန်ဂျာကနေပို့ပြီးတော့ဆွံ့ရထားတာပါဆိုတော့ကိုတက်နိုင်အခုကိုသက်နိုင်တို့ဒီအဲ့ဒီနေရာတွေအပြင်အခုပိတ်ထားတဲ့နေရာတွေအပြင်ကြံတဲ့နေရာတွေမှာရောအင်တာနက်သုံးရတာဘယ်လိုနေလဲ
ပိတ်တွေမှာတော့လောလောဆယ်အဆင်ပြေကြအင်တာနက်သုံးရတာတော
့ဟုတ်ကဲ့
ဟုတ်ကျန်တဲ့မြို့တွေကပိတ်ထားဆိုတော့တောင်ပိုင်းလေးအဆင်ပြေတယ်ဆိုတော့ဒီ
ကဲကျွန်တော်တို့တော်တော်ရှင်တူပဲလှည့်အောင်ပါခင်ဗျာဒီတစ်ခေါက်ကတော့သူကတချင်းပြည်နယ်ဝိုင်းမော်မြို့ကပါဦးတူခေါင်ဆိုတဲ့တော်တော်ရှင်ဖြစ်ပါတယ်ဦးတူခေါင်ဆွေးနွေးပါခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာကျွန်တော်အနေနဲ့ကျတော့မြန်မာနိုင်ငံမှာအမတော်ကလည်းအနာရှိဆုံးတော့မြင်ပါတယ်ပထမအနေနဲ့ကျတော့ဒီလိုသူကလည်းလည်းကအခုလိုပိတ်ဆိုချင်းကတာအချူရကပိတ်ခိုင်းတာလားမဟုတ်ဘဲနဲ့တမတော်ကပိတ်ခိုင်းတာလားပေါ့အဲ့ဒါဆိုရှယ်အနေနဲ့မြင်ချင်တာပေါ့
ဟုတ်ကဲ
့အဲ့ဒါလည်းကြည့်ပ
ြဟုတ်ကဲ့ကြားပါတယ
်ဟုတ်ကဲ့တပြတပြတပြအနေနဲ့ကျတော့စုပေါင်းဆောင်ညာနဲ့အချူရကောင်းဆောင်များကျွန်တော်တို့မြန်မာနိုင်ငံပြည်သူတွေရဲ့အခွင့်အရေးကိုလေ့တပ်ပြီးမှကျွန်တော်တို့ပြည်သူတွေရဲ့ကျွန်တော်ဒီလိုပဲဒီကထားဖို့အောင်ဆိုချင်တာပေါ့ကျွန်တော်အနေနဲ့ဆိုတော့
ဟုတ်ကဲ့ပါဦးသူကောင်ကျေးဇူးအများကြီးတင်ပါတယ်ခင်ဗျအစိုးရကပိတ်တာလားတမတော်ကပိတ်တာလားဆိုတော့ဟုတ်ကဲ့အစိုးရကပိတ်တာလားတမတော်ကပိတ်တာလားဆိုတော့ကျွန်တော်တို့တည်တည်ချာချာရှင်းရှင်းလင်းလင်းမသိရပါဘူးအရှိပိုင်းမှာတော့ကျွန်တော်တို့ပြောသွားပါတယ်ဆိုတော့ဒါကတော့နောက်မှပဲဖြေထွက်လာမလားကျွန်တော်တို့စောင့်ကြည့်ကြတာပေါ့ခင်ဗျနော်အဲဒီတစ်ခေါက်တော့နောက်ထပ်အီးမေးလ်တစ်စောင်ပဲကျွန်တော်လှည့်ရအောင်ပါမတ်ဆူမွန်ကြီးကျွန်တော်တို့မလေးရှားမှာလက်ရှိတော့မလေးရှားမှာနေတာပေါ့လေသူကစစ်တွေဒေတာကန်လို့ပြောပါတယ်မက်ခင်သစင်ဖြူရေးပို့ထားတဲ့အီးမေးလ်လေးပါဖတ်ပြပါခင
်ဟုတ်ကဲ့ပါရှင်သူရေးထားတာကတော့အင်တာနက်ဖြတ်လိုက်လို့ဘာအကျိုးရှိသလဲဆိုတာနဲ့ဆွေးနွေးရရင်တော့နိုင်ငံအတွက်ရောပြည်သူတွေအတွက်ပါလုံးဝအကျိုးမရှိဘူးလို့ပြောချင်ပါတယ်ရှင်နဲ့နောက်အင်တာနက်ပိတ်လိုက်တာကတော့နိုင်ငံအတွက်ရောပြည်သူတွေအတွက်ပါအကျိုးမရှိဘူးဆိုတာနိုင်ငံခေါင်းဆောင်တွေကသိပါတယ်စင်ကန်တော်တိုသတင်းတွေကိုအမှောင်ချလိုက်တာပါပဲရှင်အဲ့တော့ရခိုင်မှာစီးပွားရေးသမားတွေအရန်နစ်နာရတယ်လို့ရခိုင်လူငယ်တွေအွန်လိုင်းပေါ်မှာလေ့လာသင်ယူနေတဲ့ပညာရေးတွေလည်းဆက်မတင်လို့မရတော့ပါဘူးအခုလိုမျိုးလှုပ်လိုက်တာကလူအခွင့်အရေးချိုးပေါက်ကြလဲကြပါတယ်ဆိုပြီးကျွန်မမြင်ပါတယ
်ဟုတ်ကဲ့ကျေးဇူးပါခင်ဗျာကျွန်တော်တို့ဒေါက်တာလီလိုင်းမော်ကတည်းဆွေးနွေးမဲ့ဒေါက်တာရှင်တူအလှက်ပေးပါမယ်သူကအမေရိကန်မှာနေထိုင်တဲ့ကိုလှမောင်ပါကိုလှမောင်ဆွေးနွေးပါခင်ဗျာ
ဟုတ်ကဲ့ပါကျေးဇူးပါဗျာဟိုအခုလိုအင်တာနက်ပိတ်လိုက်တဲ့အတွက်ကြောင့်ဟိုလူခွေချပေါတယ်လို့ပြောကြတဲ့လူတွေအတွက်တော့ကျွန်တော်ကတော့ဟို ICJ ပဲကြည်ပါဗျာဟိုဒီစစ်တပ်ကလူခွေဆိုတာကိုမသိပါဘူးနားမလည်ပါဘူးဒါကြောင့်လဲ ICJ ရောက်တာပေါ့အဲ့တော့ကျွန်တော်ပြောချင်တာဒီလိုပါဗျာဟိုခုလိုဖြတ်တောက်တာကတော့ဒီစစ်မှာဒီအင်အားကြီးတဲ့လူပေါ့လောက်ပိုင်ခွင့်ရှိတဲ့လူတွေကတော့လောက်ကြတာပါပဲဟိုဟိုသူတို့မတွန်းလှန်နိုင်အောင်သူတို့ပိတ်ဆို့တာဖြတ်ကြည့်လိုက်တဲ့ပုံစံမျိုးလောက်တာပါဟောနောက်တစ်ခုကအပြုတ်အော်ဖြုတ်ချင်တဲ့ဟို wifi စစ်စင်ရေးလို့ပုံစံမျိုးလဲလောက်လာနိုင်ကောင်လောက်လာမယ်လို့လဲကျွန်တော်ကထင်ပါတယ်အဲနောက်တစ်ခုကတော့ဟိုအဓိကပြောချင်တာကတော့ ICJ ပြဿနာလဲရှိနေတယ်နောက်ဟိုတစ်ဖက်မှာဘင်္ဂါလီအရေးတွေလဲရှိနေတဲ့ဒီကြောင့်ရခိုင်တွေကိုတနည်းအားဆိုတော့သူတို့တတ်မှတ်ထားတဲ့တနည်းအားကိုရအောင်ထားပြီးတော့သူဈာကအနေနဲ့တော့ထားဖို့သူတို့အင်တာနက်တွေဖတ်တောက်တာအဲ့လိုမြင်ပါတယ်ဗျ
ဟုတ်ကဲ့ဟိုကိုလမောင်ကျွန်တော်ကိုလမောင်ကခုနပြောတဲ့ထဲကပြန်မေးချင်တာလေးတခုဒီလိုမျိုးဖြတ်လိုက်ပြီးတော့ဖြတ်လေးဖြတ်ပဲဖြတ်ငါးဖြတ်ပဲဖြတ်လိုက်ပြီးတော့ဟိုအပြုတ်တိုက်လို့ကိုရနိုင်မယ်လို့ကိုလမောင်ထင်သလားဘယ်လိုယူဆလဲ
အော်အပြုတ်တိုက်လို့ရပါတယ်ဆိုတာကျွန်တော်တို့ဒီဟိုကိုကျွန်တော်တို့ပြပါတယ်ဟိုထော်ပိုင်ပုံစံမျိုးလေ
ထော်
ပိုင်မှာဒီဟိုကရင်ရွာတွေကိုအကုန်လုံးဟိုဖြတ်ကြီးတိုက်လို့ဖြတ်ပြီးတော့အကုန်လုံးကတင်းပေါင်ချပြီးတော့အဲ့ခက်ကတော့လှုပ်လို့ရလို့ပေါ့နော်အခုတော့ရမရတော့မသိဘူးအကုန်လုံးပုံလေးကြက်ရွာတွေရောအကုန်လုံးဒူတွေရောအကုန်လုံးပေါ့ဗျာရွာသားတွေရောအကုန်လုံးပေးကြည့်ပြီးတော့မှအပြုတ်ဖြုတ်လို့ရတာ
ဟုတ်ကဲ့
ဟိုတာတကတည်းရှိပါတယ်
ဟုတ်ကဲ့
အများကြီးရှိခဲ့ပါတယ်ကရင်မှာလည်းရှိခဲ့ပါတယ
်ဟုတ်ကဲ့ပါကိုလောင်မောင်ကျေးဇူးအများကြီးတင်ပါတယ်ခင်ဗျနောက်တော့ရေမန်အောင်ကျွန်းကကိုအောင်ကျော်ဟင်းအီးမေးလ်နဲ့ပို့ထားတာလေးဖတ်ပြပေးပါဦး
ဟုတ်ကဲ့ပါရှင်အင်တာနက်ဖြတ်တောက်နဲ့ပတ်သက်ပြီးတော့တဲ့အမှန်တကယ်ဆုံးရှုံးနေနာတာကအစိုးရနဲ့ရခိုင်တိုင်းရင်းသားချင်းတိုင်းရင်းသားတွေပါအစိုးရရဲ့ပုံရိပ်ကောင်းတွေဆုံးရှုံးတယ်ရခိုင်လူထုရဲ့ယုံကြည်မှုတွေဆုံးရှုံးတယ်နိုင်ငံတကာရဲ့အကောင်းမြင်ပေးနိုင်မယ့်အမြင်တွေအစိုးရမှာဆုံးရှုံးတာပဲအဖတ်တင်မှာပါတဲ့ရခိုင်တိုင်းရင်းသားတွေအတွက်လူသားတယောက်ရဲ့အခွင့်အရေးတွေဆုံးရှုံးတယ်တိုင်းရင်းသားတယောက်ရဲ့အခွင့်အရေးတွေဆုံးရှုံးတယ်နိုင်ငံသားတယောက်ရဲ့မူလအခွင့်အရေးတွေဆုံးရှုံးတယ်တဲ့ရခိုင်နဲ့ချင်းပြည်နယ်ပလဲဝါမှာအင်တာနက်ဖြတ်တောက်တာကိုအတန်အဖွဲမှကိုမောင်ဆောင်ခတို့လိုလူနည်းစုကလွှဲရင်ဘယ်ဗမာလူမျိုးကမှကန့်ကွက်ရှုံချတာမတွေ့ရတာဘာကြောင့်လဲလူခွင့်ရေးဆိုတာရခိုင်တိုင်းရင်းသားတွေအတွက်ဘာမွေမူလားဆိုတာဒီအစီအစဉ်ကနေတစ်ဆင့်မေးပြစီခင်ဗျာဆိုပြီးတော့ရေးထားပါတယ်ရှင
်ဟုတ်ကဲ့ပါဒီကိစ္စနဲ့ပတ်သက်ရင်အတန်အဖွဲကအင်မတန်တက်တက်ကြွကြွလှုပ်ရှားပါတယ်ဒီလိုပဲတခြားလှုပ်ရှားတဲ့အဖွဲတွေလည်းရှိတယ်ဆိုတာတော့ကျွန်တော်အသိပေးပြစီခင်ဗျာအခုတခါမဆန်ဂျာကနေပြီးတော့ပို့ထားတဲ့ဆွန်တွေးကြက်လေးတစ်ခုမဆုမွေကိုကြော်ခိုင်လင်းပို့ထားတာလေးဖတ်ပြပါဦးတော့
ရခိုင်ပြည်မှာအင်တာနက်ဖြတ်တောက်လိုက်ခြင်းကအမုန်းစကားတွေပြောဆိုမှုနှဲပါနိုင်မယ်လို့အစိုးရလူကြီးတွေကယူဆမိလို့ပိတ်တယ်ဆိုရင်တော့ဒါမှားသွားပါလိမ့်မယ်တဲ့ဒါကဘလို့ပဲစဉ်းစားမျှတမှုမရှိသလိုရခိုင်ပြည်သူတွေအသက်အိုးအိမ်လုံခြုံမှုမရှိဖြစ်နေတဲ့ခြားကဒီလိုမျိုးသတင်းအမှောင်ချလိုက်ခြင်းကအဆိုးဆုံးလို့ပဲပြောချင်ပါတယ်ဆိုပြီးရေးထားပါတယ်ရှင
်ကိုကျော်ခိုင်လင်းပါခင်ဗျာဆိုတော့ကျွန်တော်တို့ကိုသက်နိုင်နဲ့နောက်ဆုံးစီစဉ်လေးကိုအဆုံးသတ်အောင်ကိုသက်နိုင်ရေခုနပြောသလိုသတင်းတွေဟဲ့လားနားထောင်လို့မရတော့ဘူးဖတ်ချက်လို့မရကြတော့ဘူးအပြင်ကသတင်းလည်းမရတော့ဘူးအတွင်းကသတင်းလည်းမရတော့ဘူးဆိုတော့အဲ့ဒီဒေသခံတွေသတင်းရနိုင်တဲ့အလားအလာကဘလို့ဖြစ်သွားပါလဲကိုသက်နိုင်
တတိယနိုင်ငံအလားအလာကလုံးဝကိုကူးချွန်းသွားတယ်လို့ပြောရမှာပေါ့အခုကဒီ online ပဲဒီပြည်ပြည်ပြန်ပြန်ပုံပြပြရဆိုတော့လေ
ဟုတ်ကဲ့
ဒီဆောဆောလာပြောသလိုပဲဒီ radio ဆိုလေသူတို့တိတ်မတုံးကြတော့ဘူးအရင်ဒီကုန်းရှိတဲ့ခိတ်တုန်းက online မပေါ်တော့ခိတ်တုန်းကဆိုရင်တော့သူတို့ radio လေးအကုန်
ကိုးကြတော့
ဒီအပြင်ကတတိယတွေရဖို့အတွက်ပေါ့
ခက်သွားတော့ဟုတ်ကဲ့
တတိယတွေပြေးဖို့ကြတော့အဲ့ဒီမှမရှိဘူးပါ
ဟုတ်ကဲ့ပါခင်ဗျာ
ဒီနောက်ပိုင်း2014နောက်ပိုင်း
ဟုတ်ကဲ့ပါကိုသက်နိုင်ရင်ကျွန်တော်တို့အစီအစဉ်က
online ပေါ်လာရဲ့
ဟုတ်ကဲ့ကိုသက်နိုင်စီစဉ်ကကျွန်တော်တို့ဒီလောက်ပဲအချိန်ရလို့ပါကျွန်တော်ကလည်းဒီမှာကျွန်တော်ကလည်းအစီအစဉ်မှုမဆုမှုကရက်ခိုင်းနေပါပြီ
ဆိုတော့အဓိကသူတို့တဲ့ဒီတတိယ
အားလုံးကိုကျေးဇူးတင်ပါတယ်ခင်ဗျာဒါရိုက်လီလိုက်အစီအစဉ်ကိုဒီမှာပဲအဆုံးသတ်ပါစေ
ကိုကြည်ရောသိန်းဆွေးနွေးတင်ဆက်တဲ့စနေည VO ရဲ့ဒါရိုက်လီလိုက်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာကျွန်တော်တို့ VO ကထုတ်လွှင့်တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ဒီတဲ့ချင်းတောင်းညင်နေဆိုရင်တော့စာရေးသားရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်။စာလိုက်ကတဆင့်ဆက်သွင်းမယ်ဆိုရင်တော့လိပ်စာက voa မြန်မာပိုင်းအစီအစဉ်တဆင့်စာလိုက်တက်တာမှ855ရန်ကုန်စာလိုက်ကြီးဖြစ်ပါတယ်။အခုတော့သတင်းအကျဉ်းချုပ်ကိုမတ်တင်ဂီထိုက်ကပြောပြမှာပ
ါ။ထိုင်းနိုင်ငံမြောက်ပိုင်းကခိုရက်လို့အသိများကြတဲ့နခွန်ရချက်စီမမြို့မှာလူ20ကိုပြစ်တပ်ပြီး shopping mall ထဲမှာပုံအောင်နေတဲ့စစ်သားကိုတနင်္ဂနွေနေ့မနေ့ပိုင်းကဝင်ရောက်စီးနှင်တာမှာလုံခြုံရေးတပ်ဖွဲ့ဝင်တဦးသေဆုံးခဲ့ရတာကြောင့်အခုဆိုရင်သေဆုံးသူ22ဦးထိရှိသွားပြီလို့ကျန်းမာရေးဝန်ကြီးကပြောပါတယ်။နောက်ထပ်လုံခြုံရေးတပ်ဖွဲ့ဝင်ဦးဒဏ်ရာရထားကြောင်းလည်းကျန်းမာရေးဝန်ကြီးကပြောပါတယ်။တနင်္ဂနွေနေ့မနေ့ပိုင်းမှာတော့ခိုရက်မြို့တွင်းက Terminal 21 shopping mall ကြီးထဲမှာပောက်ကွဲသံတွေတနက်ပစ်ခတ်သံတွေထွက်ပေါ်နေစေဖြစ်ပါတယ်။အသက်60ရွယ်အမေရိကန်နိုင်ငံသားတူကိုရိုနာဗိုင်းရပ်စ်ကြောင့်ဆေးကုသမှုခံယူနေစဉ်ခြာသာပြင်းနေကဝူဟန်မြို့မှာသေဆုံးသွားခဲ့တယ်လို့အမေရိကန်သံယုံကပြောပါတယ်။ဒါဟာကိုရိုနာဗိုင်းရပ်စ်ကြောင့်တရုတ်နိုင်ငံတွင်ပထမဦးဆုံးနိုင်ငံခြားသားတူသေဆုံးရတာလည်းဖြစ်ပါတယ်။အသေးစိတ်အချက်လက်တွေတော့သံယုံကထုတ်ပြီးတော့ပြောဆိုတာမရှိပါဘူးရှင်။တရုတ်နိုင်ငံခြားရေးဝန်ကြီးဌာနရဲ့ကြေညာချက်မှာတော့သေဆုံးသူဟာတရုတ်ဇာတိပွားအမေရိကန်နိုင်ငံသားလို့ဖော်ပြထားပါတယ်။ကျောင်းနိုင်ငံမှာအဓိကပြန့်နှံ့ကူးစက်နေတဲ့ကိုရိုနာဗိုင်းရပ်စ်အရေးနဲ့ပတ်သက်တဲ့သတင်းမှတွေကြောင့်လူလူကြားထိတ်လန့်ကြောက်ရွံ့မှုတွေဖြစ်စေတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ရဲ့အကြီးအကဲကသတိပေးထားပါတယ်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုတိုက်ဖျက်ရေးအတွက်အာရှဖွံ့ဖြိုးရေးဘဏ် ADB ကလည်းမြန်မာနိုင်ငံအပါအဝင်နိုင်ငံ6နိုင်ငံကိုဒေါ်လာ2တန်ပေးအပ်မယ်ဖြစ်ကြောင်းဖေဖော်ဝါရီလ9ရက်နေ့ကသတင်းထုတ်ပြန်ထားပါတယ်။
ကျေးဇူးပါခင်ဗျာသတင်းအကျဉ်းချုပ်ကိုမတ်တင်ကြီးထိုင်ပြောပြခဲ့တာပါဒီမနက်အတွက်အစီအစဉ်ထုတ်လို့ရည်မှုကကိုရဲမင်းထွန်းဖြစ်ပါတယ်အတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Keith Thom ဖြစ်ပါတယ်ဒီကနေ့မနက်အတွက် VO ရဲ့အစီအစဉ်တွေကိုမနက်6နာရီနေ့9နာရီအထိလိုင်းနိုမီတာ3240 48နဲ့လိုင်းလမ်းမီတာ190တို့ကနေထုတ်လွှင့်ခဲ့တာဖြစ်ပါတယ် VO ကိုနားဆင်ကြတဲ့အတွက်ကျေးဇူးပါသရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကြော်ရွှင်နိုင်ကြပါစေကျွန်တော်ညံဝင်းအောင်ပါ
Thank you.
This program has come to you from the Voice of America, Washington.